Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တန်ရဲ့2022ခုနှစ်ဩဂုတ်လ23ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်လိုင်းဒိုမီတာ2440 51နဲ့လိုင်းလက်မီတာ190တို့အပြင် VOA Facebook စာမျက်နှာကပါရုပ်တံနဲ့အတူပူရပြီးတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီကျွန်တော်ကခင်မောင်ဆွေမင်းပါဒီကနေ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါဒီကနေ့မနက်နောက်ဆုံးရထူးခြားတဲ့သတင်းတွေကတော့ကုလသမဂ္ဂအထွေထွေမှုချုပ်ရဲ့အထူးကိုယ်စားလှယ်ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိနေပါတယ်ရုရှားကယူကရိန်းနျူကလ িয়ার ဆက်ယုံအနီးကိုတိုက်ခိုက်နေပါတယ်ဝန်ကြီးချုပ်ဟောင်းအီမရန်ခန်းကိုအစိုးရကမဖမ်းဖို့ပါကစ္စတန်တရားရုံးကတားဆီးလိုက်ပါတယ်အဲ့ဒီနောက်တရားမဝင်မြန်မာရွှေပြောင်းအလို့သမားတွေထိုင်းမလေးရှားနိုင်ငံတွေမှာဖမ်းဆီးခံရတဲ့အကြောင်းသတင်းပေးပို့ချက်တွေကိုထုတ်လွှင့်ပေးပါမယ်အဲ့ဒီထဲကကြားရမှာကတော့
ထိုင်းတောင်ပိုင်းမလေးရှားနဲ့ထိုင်းနယ်စပ်ဆောင်းဖလာပြည်နယ်ကဲမှာရှိတဲ့ရာပါချန်တခုမှာတရားမဝင်မြန်မာ
မအေးမာရဲ့သတင်းပေးပို့ချက်မှာကြားရမှာပါအဲ့ဒီလိုပါပဲနိုင်ငံတကာသတင်းဆောင်ပါတွေမှာလည်းရွှေပြောင်းနေထိုင်သူတွေအကြောင်းကိုတင်ဆက်ပေးပါမယ်အခုတော့သတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့ကျွန်တော်ခင်မောင်စိုးမင်းကဒီကနေ့နောက်ဆုံးရထိတ်တန်းရောက်သတင်းတွေကိုပြောပြပေးပါမယ
်ထင်ရှားတဲ့ရုရှားအမျိုးသားရေးဝါဒီရဲ့သမီးဖြစ်သူတေဆုံးခဲ့ရတဲ့ကားဖုံးကွဲမှုဟာယူကရိန်းထောက်လှမ်းရေးဌာနရဲ့လက်ချက်ဖြစ်တယ်လို့ရုရှားရဲ့ထိတ်တန်းတံပြန်ထောက်လှမ်းရေးဌာနကတင်းနှဲလာနေမှာပြစ်တင်ပြောဆိုပါတယ်သူတို့သားဖာနှစ်ဦးစလုံးကရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ယူကရိန်းကျူးကျော်စစ်ကိုအခိုင်အမာထောက်ခံသူတွေဖြစ်ပါတယ်။အလက်ဇန်ဒါဒူဂျင်ရဲ့အသက်29နှစ်အရွယ်သမီးဖြစ်သူဒါရီယာဒူဂျီနာကိုစနေနေ့ညကတပ်ဖြတ်မှုဟာဆိုရင်ယူကရိန်းအထူးတပ်ဖွဲ့တွေရဲ့ဂျန်စီဆောင်ရွက်မှုဖြစ်တယ်လို့ရုရှားပြည်ထောင်စုလုံခြုံရေးဌာန FSB ကပြောဆိုလိုက်တာဖြစ်ပါတယ်ရုရှားရဲ့ FSB ဟာဆိုရင်အရင်ဆိုဗီယက် KGB ကဆင်းသက်လာတဲ့အဓိကဌာနဖြစ်ပါတယ်။ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့တော့ဘယ်သူကမှသူတို့လက်ချက်ဖြစ်တယ်လို့ထုတ်ဖော်ပြောဆိုထားတာမရှိသေးပါဘူး။ယူကရိန်းသမ္မတရဲ့အကြံပေးမိုက်ခါလီယိုဖိုရိုလျက်ကတော့ကားပုံခွဲမှုမှာယူကရိန်းနေပါဝင်ပတ်သက်မှုမရှိကြောင်းတင်းင်းကနွေနေမှာညင်းဆိုထားပါတယ်။ဒါပေမဲ့ FSB ရဲ့ကြီးညာချက်မှာတော့ယူကရိန်းနိုင်ငံသားနာတာလီယာဘော့ခာကားဘုံခွဲတက်ခတ်မှုလုပ်ခဲ့ပြီးတဲ့နောက်သူမရဲ့12နှစ်အရွယ်သမီးဖြစ်သူနဲ့အတူရုရှားကနေအက်စတိုးနီးယားကိုထွက်ပြေးသွားတယ်လို့စွပ်စွဲထားပါတယ်။ဘော့ခ်နဲ့သမီးဖြစ်သူတို့ဟာဇူလိုင်လအတွင်းမှာရုရှားကိုရောက်လာခဲ့တာဖြစ်ပြီးဒူဂျီနာကိုနောက်ရောင်ခံဖို့အတွက်သူမနေတဲ့အဆောက်အုံမှာပဲအခန်းငှားခဲ့ကြတာလို့ရုရှားလုံခြုံရေးဌာနကပြောဆိုထားပါတယ်။ကားပေါ်မပေါက်ကွဲခင်ကလေးမှာပဲဒီယူကရိန်းသားမိနှစ်ဦးကဒူချင်းနဲ့သမီးဖြစ်သူတို့တက်ရောက်နေတဲ့အမျိုးသားရေးပွဲတော်မှာရှိနေခဲ့တယ်လို့လည်းဖော်ပြထားပါတယ်။ဘော့ခ်နဲ့သမီးဖြစ်သူတို့ကရုရှားကနေအက်စတိုးနီးယားကိုကားနံပါတ်ပြပြောင်းပြီးထွက်ခွာသွားတာဖြစ်တယ်လို့လည်း FSB ကပြောဆိုထားပါတယ်ရှင
်။ယူကရိန်းနျူကလ িয়ার စွမ်းအင်တုံးဓာတ်အပြည့်ဆက်ယုံအနီးမှာတင်းလာနေကရုရှားကလေကြောင်းကနေတိုက်ခိုက်ခဲ့တယ်လို့ယူကရိန်းအာဏာပိုင်တွေကသတင်းထုတ်ပြန်ပါတယ်ဆိုဗီယက်လက်အောက်ကနေယူကရိန်းနိုင်ငံလွတ်လပ်ရေးရခဲ့တဲ့32နှစ်မြောက်အခမ်းအနားကျင်းပဖို့ပြင်ဆင်နေချိန်မှာရုရှားဘက်ကတိုက်ခိုက်မှုတွေဖြစ်လာနိုင်ခြေရှိတယ်လို့ယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီးကလည်းသတိပေးခဲ့ပါတယ်အဲ့ဒီလိုရုရှားဘက်ကဒုံးကျည်တွေနဲ့ပစ်ခတ်တဲ့နေရာဟာဇာပိုရီးယားနျူကလ িয়ার ဆက်ယုံရဲ့အနောက်ဘက်မှာဖြစ်တယ်လို့အဲ့ဒီဒေသရဲ့အုပ်ချုပ်ရေးမှူးကပြောပါတယ်ဒါအပြင်ရုရှားဒုံးကျည်တွေဟာလူနေအိမ်တွေနဲ့မူလာဒန်ကျောင်းတစ်ကျောင်းကိုထိမှန်ခဲ့တယ်လို့လည်းသူကပြောပါတယ်။ယူကရိန်းနဲ့ရုရှားတို့ဟာအဲ့ဒီနျူကလ িয়ার ဆက်ယုံအနီးမှာလက်နက်ကြီးတွေနဲ့အကြိမ်ကြိမ်ပစ်ခတ်တာတွေအပေါ်မှာအပြန်အလှန်ပြစ်တင်နေကြပါတယ်။အမေရိကန်သမ္မတဂျိုးဘိုင်တင်၊ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်၊ဂျာမန်ဝန်ကြီးချုပ်အိုလက်ချူနဲ့ရီတိန်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆင်တို့ဟာတနင်္ဂနွေနေ့ကအဲ့ဒီကိစ္စဆွေးနွေးခဲ့ကြောင်းအိမ်ဘူရိုကသတင်းထုတ်ပြန်ခဲ့ပါတယ်။အဲ့ဒီထုတ်ပြန်ချက်ထဲမှာနျူကလ িয়ার ဆက်ယုံအနီးမှာစီးရေးကိစ္စတွေရှောင်ရှားကြဖို့နဲ့လုံခြုံရေးအတွက်အပြည့်ပြည့်ဆိုင်ရာအနုမြူအေဂျင်စီ IAEA ကတွားရောက်စစ်ဆေးကြည့်ရှုဖို့လည်းပါဝင်ပါတယ်။
2015ခုနှစ်အီရန်နျူကလ িয়ার သဘောတူစာချုပ်ပြန်လည်ချဉ်းသုံးရေးရည်ရွယ်တဲ့ဥရောပသမ္မဂ EU ရဲ့အဆိုပြုချက်အပေါ်အီရန်ဘက်ကနောက်ဆုံးအကြောင်းပြန်ထားချက်ကိုအထူးအလေးထားပြန်လည်သုံးသပ်နေကြောင်းအမေရိကန်ပြည်ထောင်စုကပြောဆိုလိုက်ပါတယ်
Iran's demand that we do so has been removed from the latest version of the text that we have seen.
Iran dollar ye asamta IRGC go American ye pipa chan phe phoe si sin ga ni pe phet pe ye lo aw myin sia ma shi de taung so che tchu go Iran bak ga phe sha de ani tha paw ma ro American ga tai twon a pe ba de ဒါကြောင့်လဲလွန်ခဲ့တဲ့သတင်းနှစ်ပတ်ကနေရှင်းရဲအခုအခါမှာသဘောတူညီချက်ကပိုပြီးတော့နှီးဆက်လာတဲ့အကြောင်းရင်းတစ်စိတ်တစ်ပိုင်းဖြစ်ပါတယ်။ဒါပေမဲ့လဲကွဲပြားမှုတွေဆက်ပြီးရှိနေသေးတာကြောင့်လက်ရှိညှိနှိုင်းမှုတွေရဲ့ရလဒ်ကတော့မတိကျသေးကြောင်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရ Net Price ကတနင်္လာနေ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုသွားပါတယ်။
အမေရိကန်ပြည်ထောင်စုမှာကိုဗစ်ကရောဂါတိုက်ဖျက်ရေးကိုအဓိကဦးဆောင်နေတဲ့ထိပ်တန်းကူးစက်ရောဂါဆိုင်ရာကျွမ်းကျင်သူဒေါက်တာအန်တိုနီဖော်ချီကသူ့အနေနဲ့အနားယူဖို့စီစဉ်နေတဲ့အကြောင်းတနင်္လာနေ့ကပြောပါတယ်။အသက်82နှစ်ရှိပြီဖြစ်တဲ့ဒေါက်တာဖော်ချီဟာ1984ခုနှစ်ကတည်းကအလာဂျီဓာတ်တက်ရောဂါနဲ့ကူးစက်ရောဂါဆိုင်ရာအင်စတီကျူ NIAID မှာဦးဆောင်လုပ်ကိုင်ခဲ့ပါတယ်။2020ခုနှစ်ကိုဗစ်ကရောဂါစတင်ပြန့်ပွားလာတဲ့ကာလအတွင်းမှာသူဟာသမ္မတဒေါ်နယ်ထရန့်ရဲ့အကြံပေးအဖြစ်နဲ့အမေရိကန်ပြည်ထောင်စုမှာလူသိများသူတစ်ဦးဖြစ်လာခဲ့ပါတယ်။သူ့အနေနဲ့အမေရိကန်ပြည်သူတွေကိုကာကွယ်ဆေးထိုးချဖို့အကြိမ်ကြိမ်တိုက်တွန်းခဲ့ပါတယ်။အများစုကသူ့ရဲ့အကြံပြုချက်ကိုလိုက်နာကြပေမဲ့အ ਨੇ စုကတော့သူတို့ရဲ့ကိုယ်ပိုင်လွတ်လပ်ခွင့်အခွင့်အရေးတွေချိုးဖောက်ခံနေကြရတယ်လို့ပြောဆိုကြပါတယ်။အမေရိကန်ပြည်ထောင်စုမှာသမ္မတဂျိုးဘိုင်ဒန်သမ္မတဖြစ်လာတဲ့အခါမှာလဲသူ့ရဲ့ဆေးဘက်ဆိုင်ရာအကြံပေးအရာရှိချုပ်အဖြစ်တာဝန်ပေးခဲ့ရမှာဒေါက်တာအန်တိုနီဖော်ဂျီဟာကိုဗစ်ကရောဂါဖြစ်ပွားခဲ့တဲ့အစောပိုင်းကာလတွေကလူအများစုဝေးတဲ့အားကစားရုံတွေ၊ဘားအရက်ဆိုင်တွေ၊စားတောက်ဆိုင်တွေနဲ့ကျောင်းတွေကိုပိတ်ဖို့ထောက်ခံအားပေးခဲ့ပါတယ်။အဲ့ဒီလိုလုံရက်တွေကြောင့်သူ့အပေါ်မှာဒေသဆိုင်ရာအစိုးရတွေ၊ရှေးရိုးစွဲဆန်တဲ့ကွန်ဆာဗေးတစ်ပြည်နယ်တချို့ကအစိုးရအရာရှိတွေကမချေမနှက်ဖြစ်ခဲ့ကြပါတယ်။ဒေါက်တာပေါ်ချီအနေနဲ့လည်းကိုဗစ်ကရောဂါအစပိုင်းမှာရှော့ပေါ်တွက်ချက်ခဲ့တာတွေရှိခဲ့ပါတယ်။မျက်နှာဖုံးနှာခေါင်းကမတ်စ်တက်ဖို့မလိုကြောင်းပြောဆိုခဲ့ဘူးပါတယ်။သမ္မတဂျိုးဘိုင်ဒန်ကတော့အငြိမ်းစားယူတော့မဲ့ဒေါက်တာပေါ်ချီကိုသိပ္ပံနီးကြတဲ့ခေါင်းဆောင်မျိုးဆက်သစ်တွေအတွက်စံပြတစ်ယောက်ဖြစ်တယ်လို့ချီးကျူးလိုက်ပါတယ်။
အဲ့ဒါမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 8433လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းအစီအစဉ်ရဲ့အင်ကာနိမနေ့ခင်သတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်ကျမသင်ကြီးထိုက်ပါကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟိုက်ဇာဟာရိုဟင်ဂျာဒုက္ခသည်တွေနဲ့တွေ့ဆုံနိုင်ရဲ့အတွက်တနင်္လာနေ့မှာပဲဘင်္ဂလားဒေ့ရှ်နိုင်ငံကိုဆက်ရောက်သွားပြီဖြစ်ပါတယ်
And the special envoy for this of the Secretary General on Myanmar No Lin Haizer arrived in Bangladesh today
အတွင်းမှုချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟိုက်ဇာဟာ၄ရက်ကြာခီးစဉ်အဖြစ်ဒီကနေ့မှာပဲဘင်္ဂလားဒေ့ရှ်နိုင်ငံကိုဆက်ရောက်ပါတယ်ရိုဟင်ဂျာဒုက္ခသည်တွေနဲ့ဓာတ်ရိုက်တွေ့ဆုံနိုင်ရေးအတွက်ကောက်ဆက်ပဇာကိုတွားရောက်มาဖြစ်တယ်လို့မြို့တော်ဓာကာမှာအာနာပိုင်တွင်လည်းတွေ့ဆုံมาဖြစ်ကြောင်းကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရစတီဖင်ဒူဂျရစ်ကတနင်္လာနေ့နယူးယောက်ကုလသမဂ္ဂဌာနချုပ်သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ
အကြမ်းဖက်မှုဆွဲချက်တွေနဲ့တရားရင်ဆိုင်နေရတဲ့ပါကစ္စတန်ဝန်ကြီးချုပ်ဟောင်းအီမရန်ခန်းကိုအစိုးရအနေနဲ့ဖမ်းဆီးတာမလုပ်ဖို့တရားရုံးကနေတနင်္လာနေ့ကတားမြစ်လိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကုံရက်ကနိုင်ငံရေးတရားဟောပြောပွဲတစ်ခုမှာသူ့အနေနဲ့တရားရေးဆိုင်ရာအရာရှိတွေနဲ့ရဲတပ်ဖွဲ့ဝင်တွေကိုချင်းချောက်ခဲ့တယ်လို့ဆွဆွဲထားပါတယ်။အဲဒီလိုဆွဲချက်တွေအပေါ်မှာသူ့အနေနဲ့အတနာခံလွှာမတင်မီအထိလုံထုံးလုံနီးဆိုင်ရာလိုအပ်ချက်တွေကိုဆောင်ရွက်ဖို့အတွက်လာမယ့်ကြာသပတေးတင်တိုင်အောင်မြို့တော်ရဲ့တရားရုံးကနေအာမခံပေးထားကြောင်းအီမရာခန်ရဲ့ရှေ့နေဘာဘာအဝံကသတင်းသမားတွေကိုအစ္စလာမဘတ်မြို့မှာပြောပါတယ်။ဒါဟာအတိုက်ခံတွေကိုအတန်တိတ်သွားအောင်ဝင်းကြီးချုပ်ရှီဘတ်ရှစ်အစိုးရကနိုင်ငံရေးရည်ရွယ်ချက်နဲ့လှုံ့ဆော်မှုဖြစ်တယ်လို့ခန်ရဲ့ PDI ပါတီကဝေဖန်လိုက်ပါတယ်။ဒါအပြင်တန်းပေါင်း220ရှိတဲ့ပါကစ္စတန်နိုင်ငံမှာနိုင်ငံရေးအရာတင်းမာမှုတွေဖြစ်ပေါ်လာအောင်လှုံ့ဆော်လိုက်တာလို့လည်းဆိုပါတယ်။ ပြီးခဲ့တဲ့ဧပြီလပါကစ္စတန်လွှတ်တော်မှာအယုံကြည်မရှိအဆိုတင်သွင်းခဲ့ပြီးဝန်ကြီးချုပ်အင်မရာခန်အစိုးရကိုလက်ရှိအစိုးရအဖွဲ့ကဥဆောင်ဖြုတ်ချခဲ့ပါတယ်။အဲဒီနောက်ဖြုတ်ချခံရတဲ့ခိုင်းရဲ့ပါတီကဝန်ကြီးချုပ်ရှရစ်ပြည့်အစိုးရကိုနိုင်ငံအနှံ့စန့်ကျင်ဆန္ဒပြပွဲတွေပြုလုပ်ပြီးရွေးကောက်ပွဲအသစ်လုပ်ပေးဖို့တောင်းဆိုခဲ့ပါတယ်။အသက်80အရွယ်ရှိဝန်ကြီးချုပ်ဟောင်းအင်မရာခန်ဟာအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေအရသူ့အပေါ်အပြစ်ရှိကြောင်းဆုံးဖြတ်ခံရရင်ထောင်ဒဏ်နှစ်အတော်ကြာကြားခံရနိုင်ပါတယ်။ဒါပေမဲ့သူ့ရဲ့ PDI ပါတီခေါင်းဆောင်တွေနဲ့သူ့အပေါ်ထောက်ခံကြသူတွေကတော့ပါတီခေါင်းဆောင်ဝန်ကြီးချုပ်ဟောင်းခန်းကိုဖမ်းဆီးခဲ့ရင်ပါကစ္စတန်မျိုးတော်အစ္စလာမဘတ်အထိခြိတက်ကြမယ်လို့သတိပေးထားပါတယ်
။ဖိလစ်ပိုင်နိုင်ငံကတန်းနဲ့ချီတဲ့ပြည်သူတွေကိုဆင်းရဲမွဲတင်မှုကနေကယ်တင်ရေးနဲ့ဖွံ့ဖြိုးရေးတိုးတက်ဖို့ရည်မှန်းထားတဲ့မူဝါဒကိုအကောင့်ထည့်ဖော်နိုင်ရေးအတွက်2023ခုနှစ်အတွက်စံချိန်တင်အစိုးရအသုံးစရအဖြစ်ဒေါ်လာ 94.4 ဘီလီယံချထားပေးရေးအတွက်သမ္မတဖာဒီနန်မာကော့စ်ဂျူနီယာကတနင်္လာနေ့မှာလွှတ်တော်ကိုပန်ကြားလိုက်ပါတယ်။မာကော့စ်အဆိုပြုလိုက်တဲ့အသုံးစရပမာဏဟာဆိုရင်နိုင်ငံစီးပွားရေးထုတ်လုပ်မှုစုစုပေါင်းရဲ့ 22.2 ရာခိုင်နှုန်းနဲ့ညီမျှပေးအရင်သမ္မတ2022ခုနှစ်အသုံးစရအစီအစဉ်ထက်9ရာခိုင်နှုန်းလောက်ပိုပြီးတော့များပါတယ်။သူ့ရဲ့ရာထူးသက်တမ်း6နှစ်တာအတွင်းဖိလစ်ပိုင်စီးပွားရေးကို8ရာခိုင်နှုန်းထိတိုးချဲ့နိုင်ပြီးအာရှရဲ့ဖွံ့ဖြိုးမှုအမြန်ဆုံးနိုင်ငံများအဖြစ်ဆက်လက်တည်ရှိစေဖို့နဲ့2022ခုနှစ်မှာဆင်းရဲမွဲတင်မှု 18.1 ရာခိုင်နှုန်းရှိနေတာကိုလည်းထက်ဝက်လျှော့ချဖို့သမ္မတမာကော့စ်ကရည်မှန်းထားပါတယ်။
တရင်ပတ်တွေနဲ့ချီပြီးစံချိန်တင်ရလောက်အောင်အပူချိန်ပြင်းထန်တာနဲ့မိုးကောင်မှုတွေဖြစ်ပေါ်နေတဲ့တရုတ်နိုင်ငံအနောက်တောင်ပိုင်းမှာတော်မီလောင်ကျွမ်းတဲ့အတွက်လူပေါင်း 1,500 ကျော်ကိုပြောင်းရွှေ့ပေးထားရပါတယ်။ဒါအပြင်ဆက်ယုံတွေကိုလျှက်စစ်ခွဲရမ်းနဲ့ပေးနေတဲ့အချိန်ကာလကိုလည်းထပ်မံပြီးတိုးချဲ့လိုက်ပါတယ်။ခြုံကင်းမြို့ကြီးရဲ့ဈေးဝယ်ကုန်တိုက်တချို့ကိုလည်းလျှက်စစ်တအားချွေတာတဲ့အနေနဲ့နေ့အချိန်အများစုကိုပိတ်ထားဖို့အမိန့်ထုတ်ထားပြီးဖွင့်ချိန်ကိုညနေ၄နာရီကနေ၉နာရီအထိပဲခွင့်ပြုတယ်လို့နိုင်ငံပိုင်ရုပ်သံလိုင်း CCTV ကနေကြေညာထားပါတယ
်
ဒီကနေ့အင်္ဂါမနက်ခင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိကြီးထိုင်းနဲ့ကျွန်တော်တို့ကပြောပြပေးတာပါPO American အတန်ရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးတော့သတင်းပေးပို့ခြင်းနဲ့နိုင်ငံတကာသတင်းဆောင်ပါတွေကိုဆက်လက်တင်ပြပေးပါမယ်။ပထမဦးဆုံးနားဆင်ရမှာကတော့ American နိုင်ငံမှာနိုင်ငံရေးခုံလုံခွင့်ရရှိဖို့စောင့်စားနေတုန်းစမ်းသပ်အလုပ်အစီအစဉ်မှာ Haiti နဲ့ဗဟိုအမေရိကဒေသကရွှေပြောင်းအခြေချသူတွေပါဝင်လုပ်ကိုင်နေကြပါတယ်။အမေရိကန်နိုင်ငံတက္ကသပြည်နယ်မက်အယ်လင်မြို့ကနေပီတာဟျူဂိုကက်စတေဂိုကနေပြီးတော့သတင်းဆောင်ပါပေးပို့ထားတာကိုဦးတင်မောင်တန်းတင်ပြပါလိမ့်မယ်
။နေကြမှာရှိတဲ့တာပေါင်းကိုတန့်ရှင်းရမှာမက္ကဆီကိုနိုင်ငံရေနိုဆာမြို့မှာရောက်နေကြတဲ့ပြောင်းရွှေ့အခြေချနေထိုင်လူတွေကကူညီလှုပ်ကြိုင်ပေးနေကြပါလေ။ဂျူအန်ပက်ဘလိုမိုရစ်ကအခုလိုပြောပါတယ်။
နေဇက်ဖြက်စွန့်စားရတာထက်ဒီမှာအေးအေးဆေးဆေးထိုင်ဆောင်တာကိုကျွန်တော်တို့ပိုကြိုက်ပါတယ်
။အမေရိကန်တဲကိုတရားမဝင်ဖြက်ဝင်ပြီးအသက်မဆုံးရှုံးဖို့ဒါမှမဟုတ်ပြန်အဖို့မခံဖို့ဟေတီနဲ့ဗဟိုအမေရိကကရွှေပြောင်းအခြေချလိုသူထောင်ပေါင်းများစွာကဆုံးဖြတ်ထားကြပါတယ်။တရားဝင်ဝင်ရောက်နိုင်ဖို့နိုင်ငံရေးခုံလုံခွင့်တောင်းခံပြီးမက္ကဆီကိုနိုင်ငံမှာစောင့်ဆိုင်နေကြတာပါ။ဟေတီကလာတဲ့ဘာဂိုမီအက်ဇန်တက်စ်ကတော့အခုလိုပြောပါတယ်
။ Nosotros venimosPara ayudar.
ကျွန်တော်တို့ကလူကောင်းတွေဆိုတာပြသဖို့ရောက်တဲ့အရာမှာဝိုင်းဝန်းကူညီကြတာ
ပါ Renoso မြို့ municipal ကစီစဉ်တဲ့ယာယီစမ်းသပ်အစီအစဉ်မှာဒီရွှေပြောင်းအခြေချလူသူတွေကလှုပ်အားပေးကြပါတယ်ရွှေပြောင်းအခြေချသူတွေရဲ့စခန်း Center de Vida ကိုဒီစီစဉ်မှာဘာသာငွေချထားပေးပါတယ်ဘဝရဲ့လမ်းလို့အမိရတဲ့စေတနာဝန်ထမ်းအဖွဲ့တစ်ဖွဲ့ကစခန်းနေသူတွေကိုအစားအသောက်နဲ့အကူအညီပေးပါလေ ရေနိုဆာပြည်သူ့ဝန်ဆောင်မှုဌာနက Eliasip Ledger Gazer ကအခုလိုပြောပါလေ
Es un proceso que
စင်တလို့အသုံးပြုနိုင်အောင်ဒေါ်လာ7000ခွဲချထားဖို့အတည်ပြုပြီးပါပြီ
နိုင်ငံရေးခေလုံခွင့်လျှောက်ထားလူသူတွေကို Texas ပြည်နယ် Hidan ခိုးလူဝေးမှုကြီးကြပ်ရေးစခန်းကို Bus ကနဲ့ပို့ပေးနေပါတယ်လူ65ယောက်ဆက်မိမဲ့ကားပေါ်မှာအခု52ယောက်ပဲပါတယ်လို့ကားဆရာကဆိုပါတယ် AC အယူဒအဖွဲ့ရဲ့ဆက်သွယ်ရေးကိုယ်စားလှယ်ဂျိုအာနက်ဆယ်လက်ဆာကအခုလိုပြောပါတယ
် El proceso legal empieza desde
ဒီစခန်းကိုရောက်လာတာနဲ့ဥပဒေအရရှောက်ထားတဲ့ဖြစ်စဉ်စပါတယ်မှတ်ပုံတင်ရပါတယ်နာမည်ဘယ်ကလာတယ်မိသားစုလူဦးရေစသဖြင့်အချက်အလက်တွေကျွန်တော်တို့ယူပါတယ
်ဒီတော့တွင်ရွှေပြောင်းအခြေချကြသူတွေထဲမှာရုရှားနဲ့ခြေချင်းညာမိသားစုနှစ်စုလည်းပေါင်းဝင်ပါတယ်အမေရိကန်မှာပိုကောင်းတဲ့ဘဝခီးကိုရှောက်နိုင်မယ်လို့သူတို့ကမျှော်လင့်ထားကြတာပါအခုလိုဆက်ပြောပါတယ
်ဆင်းသွေးပြီးတော့ရှောက်ထားတဲ့ဖြစ်စဉ်တစ်ခုလုံးကိုအခမဲ့ကူညီနေကြတဲ့ရှင်းနေတွေဒီစကားမှာရှိကြပါတယ်တခြားကူညီတဲ့အဖွဲ့တွေလည်းရှိပါတယ
်ဟေဒီကလာတဲ့တယောက်ကအခုလိုပြောနေပါတယ
်ကဲလိုတာဘာဖို့ဗိုလွန်တာလီယို
လောပီဂျီမာလဲအမေရိကန်မှာနိုင်ငံရေးခေလိုခွင့်ရချင်ပါတယ်လို့ဟေဒီကပြောင်းလာတဲ့ရွှေပြောင်းအခြေချနေလူလူတယောက်ကပြောလိုက်တာဖြစ်ပါတယ်ခင်ဗျာ
အခုနားဆင်ကြည့်ရှုရသလိုပါပဲမြန်မာနိုင်ငံသားတွေအများပြားဟာလည်းထိုင်းမလေးရှားနိုင်ငံတွေကိုစွန့်စားပြီးတော့တရားမဝင်သွားရောက်အလုပ်လုပ်တဲ့အခါမှာအဖမ်းခံရသူတွေလည်းအများကြီးပါအဲ့ဒီအကြောင်းတွေကိုလည်းမကြာခင်မှာထုတ်လွှင့်ပေးပါမယ်အခုတော့အမေရိကန်နိုင်ငံကိုရွှေ့ပြောင်းအခြေချတဲ့အကြောင်းကိုပဲပြောပြပါမယ်အမေရိကန်ပြည်ထောင်စုကိုရောက်ရှိဖို့အတွက်အမေရိကန်တိုက်တဝက်လောက်ကိုဖြတ်ပြီးလေးလလောက်လမ်းလျှောက်ခဲ့ရတာကိုနောင်တရမိတယ်လို့ဗန်နီဇွဲလာနိုင်ငံကကိုဝင်ဆောင်အမျိုးသမီးတဦးကပြောပါတယ် VOA သတင်းတောက်ဒီဗက်စ်လီဇတ်ကက်ရှ်ကအမေရိကန်မှာခိုလုံခွင့်တောင်းဖို့ကြိုးစားနေတဲ့သူနဲ့သူ့ရဲ့အဖော်ပြောင်းရွှေ့ရာဒလဝဲပြည်နယ်နဲ့ဝါရှင်တန်ပြည်နယ်နှစ်နေရာမှာနှစ်ကြိမ်သွားတွဲဆုံမေးမြန်းထားတာကိုမတ်ခွာညိုပြောပြမှာပါ
Yes, I regret moving to the US.
လွန်ခဲ့တဲ့လေးလလောက်တုန်းကတက်ဆက်ပြည်နယ် Republican အုပ်ချုပ်ရေးမှူး Grab Airport စီစဉ်ပေးတဲ့ bus ကားအစီး120နဲ့ Washington ပြည်နယ်ဘက်ကိုကနဦးရွှေ့ပြောင်းလာကြသူတွေထဲမှာအသက်19နှစ်အရွယ် Rosa လို့အမည်လွှဲပေးထားသူ Venezuela သူတစ်ယောက်လည်းပါဝင်ခဲ့ပါတယ်။ Democratic သမ္မတ Joe Biden ရဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာမူဝါဒတွေကိုကန့်ကွက်ဖို့အုပ်ချုပ်ရေးမှူး Airport ကဒီစီစဉ်ကို April မှာစတင်ခဲ့တာပါ။တောင်ဘက်နယ်စပ်ကနေဝါရှင်တန်ပြည်နယ်ကိုမကြသေးခင်ကဝင်ရောက်လာကြတဲ့ရွှေ့ပြောင်းသူတွေကိုပို့ဆောင်ဖို့သူကအဲ့ဒီဘတ်စ်ကားတွေကိုငှားခဲ့တာပါအဲ့ဒီနောက်အရီဇိုနာက Republican အုပ်ချုပ်ရေးမှူး Doug Ducey ကလည်း Apple လို့တလို့ပဲလိုက်လုပ်ပါတယ်မိလာထဲမှာသူကရွှေ့ပြောင်းအခြေချသူတွေကိုဝါရှင်တန်မြို့တော် DC ကိုပို့ခဲ့ပါတယ်ဧပြီလထဲမှာတော့မြို့တော်ဝါရှင်တန် DC ကဘတ်စ်ကားဂိတ်မှာ Rosa ကသူ့ရဲ့အကြောင်းကိုအခုလို VOA ကိုပြောပြခဲ့တာပါ
Work, start fulfilling my dreams.
ဒီကိုလာတဲ့ကျမရည်မှန်းချက်တွေကအလုပ်ကိုင်ကောင်ရဖို့ပါ။ကျမရဲ့စိတ်ကူးအိမ်မက်ဖြစ်တဲ့အလုပ်လုပ်ဖို့စတင်တာပါ
။အမေရိကန်ကိုအရောက်လာခဲ့ရတဲ့ခီးကသူတို့အတွက်အခက်ခဲတွေနဲ့ပါ။သူတို့ရဲ့အပြောင်းရွှေ့လေးချိန်အတွင်းခလေးပြတ်ကျသွားတော့မလားတောင်ရိုစာကစိုးရိမ်ခဲ့တာပါ။ကိုလံဘီယာမှာတောင်အထက်ထက်နဲ့အန်ဒီယန်များလာတဲ့ Garian Gap Donet ကြီးကိုလည်းဖြတ်ခဲ့ကြရပြီးစုစုပေါင်းနိုင်ငံ၉ခုကိုသူတို့ကခြိလင်းဖြတ်သန်းခဲ့ရပါတယ်။အမေရိကန်ပြည်ထောင်စုထဲကိုရောက်တဲ့အခါအင်မတန်ရှုပ်ထွေးလာတဲ့လူဝင်မှုကြီးကြပ်ရေးရဲ့လုပ်ငန်းစဉ်တွေကိုလည်းရင်ဆိုင်ခဲ့ကြရတာပ
ါ No era lo que pensaba
ကျွန်တော်ကအဲ့လိုတွေထင်ထားခဲ့တာမဟုတ်ပါဘူးနိုင်ငံရေးခိုလုံခွင့်ရဖို့ရှေ့နေကဒေါ်လာ1000ပေးရတယ်နောက်10နှစ်ပြည့်မှာနိုင်ငံထဲကထွက်ခွာခွင့်ရှိမယ်ကျွန်တော်မှာနိုင်ငံကူးလက်မှတ်မရှိပါဘူးနိုင်ငံကူးလက်မှတ်မှမရှိရင်ဒီမှာလုံးဝလူရမဝင်ပါဘူ
းအခုတော့သူတို့ကဒယ်လာဝဲရမှာနေပါတယ်ရိုစာကအခုထိခလေးမမွေးရသေးပါဘူး။လောလောဆယ်မှာသူတို့ပြင်ဆင်မထားခဲ့တဲ့တရားဝင်နေထိုင်ရေးလုပ်ငန်းစဉ်တွေနဲ့ရင်ဆိုင်နေကြရတယ်လို့ဆိုပါတယ
်။ Una cosa es que yo lo cuente.
They think American ကိုရောက်အောင်လာမိတာကိုနောင်တရမိပါတယ်။လူတိုင်းက American ပြည်ထောင်စုတွေကိုခြေချလိုက်ပြီးဆိုတာနဲ့ New York မြို့ကြီးလိုကြီးကျယ်ခမ်းနားတဲ့အဆောက်အဦကြီးတွေကိုမြင်ရမယ်။အရှင်လက်လက်ဘဝပြောင်းသွားမယ်လို့ထင်နေကြတာပါ။
အမေရိကန်နဲ့ဝင်လာတဲ့ရွှေပြောင်းခြေချသူတချို့ကတော့အခုလိုဝင်လာမိတာကိုနောင်တရကောင်းရနေကြမှာပါ။နေသားဆောင်ရရှိတွေကတော့အနောက်တောင်ဘက်နေဆက်တစ်လျှောက်ကနေဝင်လာတဲ့သူ 23,416 ယောက်ရှိတယ်လို့ပြောပါတယ်။ဒါကမေလတည်းကဝင်နှုန်းထက် 1,400 ခန့်နှုန်းကျဆင်းသွားတာပါ။အမေရိကန်ပြည်ထောင်စုကျန်းမာရေးဆိုင်ရာခေါင်းစဉ် 42 ဆိုတဲ့အမိန့်အရလူပေါင်း 9,254 ယောက်ကိုအမေရိကန်တွေကနေချက်ချင်းပြန်ပြီးတော့မောင်းထုတ်ခဲ့တာဖြစ်ပါတယ်ရှင
် VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ခြင်းနဲ့အကြံပေးခြင်းနဲ့တေးသချင်းတောင်းဆိုလိုခြင်းနဲ့ဆိုရင်တော့ email လိပ်စာက vurmesc@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ
်လူကိုခံရတဲ့ virus ဒါမှမဟုတ် bacteria ရောဂါပိုးတမျိုးမျိုးဝင်ရောက်လာရင်အရေးအတွက်ပွားပြီးတော့ class ကြီးတွေကိုတိုက်ခိုက်ပါရင် ဒါကိုယောဂကုသမှုလို့ခေါ်ပါတယ်ဒီလိုပြင်ပကဝင်ရောက်လာတဲ့ပိုးလေးတွေကိုခန္ဓာကိုယ်ခုခံစနစ်ကသိရှိပြီးသွေးဖြူဦးတွေတုံးလို့ကာကွယ်ရေးနည်းလမ်းနှစ်မျိုးနဲ့ခုခံပါတယ်ပထမတစ်ခုကအလိုလျောက်ပင်ကိုခုခံရတဲ့ဖြစ်ပါတယ်ဒီမှာဖန်ဆာဆဲလ်တွေကအဓိကပါသူတို့ကကိုယ်ခန္ဓာရဲ့ထိုးပေါက်ဝင်ရောက်လာသူတွေကိုဝါမျိုးပြီးဖျက်ဆီးပစ်တာပါဖန်ဆာဆဲလ်တွေကဖန်ယူအစိတ်အတောက်တွေကိုဖယ်ရှားဒီလိုမြန်ဆန်ပြီးတော့ထိခိုက်တဲ့နေရာကနေတံပြန်မှုကယောဂကုသမှုကိုရန်တက်ဒါမှမဟုတ်နေကွေးစေပါရဲ့။ဒါနဲ့တွေမလုံလောက်ပါဘူး။ဒီမှာသွေးဖြူဆဲလ်တွေလိုအပ်ပါရဲ့။ခုခံဆဲလ်တွေဖြစ်ပြီးတော့သူတို့ကဇီဝအမှတ်သားကိုကြည့်ပြီးတော့ရန်သူကိုခွဲခြားသည်ပါရဲ့။သွေးဖြူဆဲလ်တွေကဗိုင်းရပ်စ်တို့ဘက်တီးရီးယားတို့ကိုတိုက်ခိုက်တာပါ။ရန်သူဇီဝအမှတ်သားကိုတွေ့တာနဲ့သွေးဖြူဦးတွေအရေးအတွက်ပွားလိုက်ပါရဲ့။ဒီမှာသွေးဖြူဥဘေးမျိုးစားကပရိပစ္စည်းတွေအများကြီးထုတ်ပေးနိုင်ပါတယ်။ပရိပစ္စည်းတွေခန္ဓာကိုယ်အနှံ့လှည့်လည်သွားပြီးတော့ဇီဝအမှတ်သားအတိုင်းလိုက်ရှာပိုးတွေကိုစွမ်းသိအောင်လုပ်။နောက်ဖန်ဆာဆဲလ်တွေကဖျောက်ဖျက်ပေးလိုက်တာပါ။တီသွေးဖြူတွေကတော့ရန်သူကိုရှောက်ဖွေပြီးတော့ထိခိုက်တဲ့ဆဲလ်တွေကိုဖျက်ဆီးပစ်ပါတယ်။ဒီမှာပြဿနာကယောဂပိုးရဲ့ဇီဝအမှတ်သားကိုတွေ့တွေ့ချင်းခုခံအားစနစ်ကတုံ့ပြန်မှုနှိမ့်ကွေးတာပါ။ပြန်တိုက်ဖို့ရက်တော်ကြာတယ်လို့ယောဂပိုးတွေတေချာအမြင့်တွေစီဖို့အချိန်ရသွားစေပါတယ်။ကံကောင်းတာကခန္ဓာကိုယ်ကရန်သူကိုမှတ်မိနေတာပဲဖြစ်ပါတယ်။ပိုးကုဆက်ခံလိုက်ရတဲ့ဆိုရင်ပဋိပစ္စည်းတွေနဲ့သွေးဖြူဆဲလ်တွေကဒီပိုးကိုမှတ်ထားလိုက်ပါတယ်။ဒီတော့နောက်တစ်ခါဝင်လာရင်တန်းပြီးတော့တိုက်ထုတ်နိုင်ပါတယ်။ယောဂပိုးအစွမ်းမပြနိုင်ခင်ခုခံအားစနစ်ကမြန်မြန်လက်ဦးမှုယူပြီးတော့တိုက်ထုတ်ပါတယ်။ကာဝေးဈေးကလည်းခုခံအားစနစ်ရဲ့မှတ်ဉာဏ်ကိုအသုံးချထားတာပါ။ကာဝေးဈေးကပိုးကုဆက်အောင်ပနာမဖန်တီးခုခံအားစနစ်ကိုလေ့ကျင့်ပြီးယောဂပိုးကိုပြန်တိုက်ထုတ်ဖို့လက်နဲ့ပြင်ဆင်ခိုင်းထားတာဖြစ်ပါ၏ယောဂဖြစ်တဲ့ပိုးဖြစ်ဖြစ်မတန်ဆွမ်းအောင်လုပ်ထားတဲ့ပိုးနည်းနည်းပဲဖြစ်ဖြစ်ခန္ဓာကိုယ်ထဲထည့်လိုက်ပါ၏ဒီမှာကာဝေးဈေးကလူကိုမဖျားနာစေဘဲနဲ့ခုခံအားကိုပြန်တိုက်ခိုင်းတာပါတိုက်ခိုက်မှုကိုတံပြန်မှုပြင်ဆင်တဲ့အနေနဲ့ယောဂပိုးပြင်ပကဝင်လာတာကိုသတိထားမိမယ်သွေးဖြူမှတ်ဉာဏ်ဆဲလ်နဲ့ပဋိပစ္စည်းကိုထုတ်လုပ်ပေးတာပါအဲ့ဒီပဋိပစ္စည်းနဲ့သွေးဖြူဥတွေကအချိန်ကြာလာတဲ့အများပျောက်သွားတယ်လို့တခါတလေကာဝယ်ဈေးကထပ်ထိုးပေးဖို့လိုအပ်ပါတယ်ရှင
်ဆက်လက်ပြီးတော့သတင်းပေးပို့ချက်တွေကိုထုတ်လွှင့်ပေးပါဦးမယ်မလေးရှားအစိုးရကသူ့နိုင်ငံတဲ့တရားမဝင်ဝင်ရောက်လာတဲ့သူတွေကိုစီမံချက်နဲ့ဖမ်းဆီးနေရမှာမြန်မာနိုင်ငံသားတွေအများအပြားပါဝင်နေတယ်လို့မလေးရှားရောက်မြန်မာအဖွဲ့အစည်းတချို့က VOA ကိုပြောပါတယ်ရန်ကုန်ကပေးပို့တဲ့သတင်းကိုကိုဝင်းခန့်မောင်ကပြောပြပေးမှာပါ
ပါမေတတန်ကုံဆုံးပြီးတရားမဝင်နေထိုင်အလုပ်လုပ်နေသူတွေအပါအဝင်ထိုင်းနယ်စပ်ကတစ်ဆင့်မလေးရှားနိုင်ငံထဲကိုတရားမဝင်ဝင်ရောက်လာတဲ့မြန်မာနိုင်ငံသားအများအပြားခုနောက်ပိုင်းမှာဖမ်းဆီးခံနေရတယ်လို့မလေးရှားရောက်မြန်မာဖွဲ့စည်းတွေကပြောပါတယ်။၃လအတွင်းမှာဖမ်းဆီးခံခဲ့ရတဲ့မြန်မာနိုင်ငံသား3000လောက်ရှိတယ်လို့ရခိုင်ဒုက္ခသည်များဗဟိုရဲ့ညွှန်ကြားရေးမှူးချုပ်ဦးညီညီလွင်က VOA ကိုပြောပါတယ
်။သူတို့စီမံချက်နဲ့လုပ်တာကတော့ဂျူလာဆန်ဒေးကနေပြီးတော့လုံလာတာအခုဆိုရင်အုပ်ကလာနေလာပြီပေါ့နော်အများစုကတော့အခုဒီအာနာသိင်းကြီးနောက်ပိုင်းပေါ့နော်ဆက်ကြီးမျိုးမျိုးတွေနဲ့ဒီပြင်းပြရှုံရှုံလုံးဖန်းစီမှုလို့အနေထားမျိုးမျိုးတွေနဲ့သူတို့ရတဲ့နည်းနဲ့ဆက်လာကြတာများတယ
်ဖန်းစီခံရတဲ့မြန်မာနိုင်ငံသားတွေထဲမှာရခိုင်ပြည်နယ်ကလာသူ1000နီးပါးရှိတယ်လို့ရခိုင်ဒုက္ခသည်များအသင်းဖို့ကထုတ်ပြန်ထားပါတယ်စီမံချက်နဲ့ဖန်းစီခံရသူအများစုကတရားရုံးတင်စစ်ဆေးခံရပြီးထောင်ဒဏ်ချမှတ်ခံရပါတယ်ထောင်နဲ့တက်တန်းပြေးပြီးသွားတဲ့အခါမှာလာဝကထိမ့်သိမ်းစခန်းတွေမှာပြန်ပြီးထိမ့်သိမ်းခံရမှာပါဒီထဲမှာနိုင်ငံရေးနဲ့ညီဆုံးမှုမရှိတဲ့သူတွေဆိုရင်မလေးရှားအစိုးရကမြန်မာတန်ယုံနဲ့ချိတ်ဆက်ပြီးနေရက်ကိုပြန်ပို့ပါတယ်ပြန်ပို့လို့မရတဲ့သူတွေကတော့လာဝကထိမ့်သိမ်းစခန်းတွေမှာပဲဆက်ပြီးတော့ထိမ့်သိမ်းခံထားရတာပါဦးညီညီလွင်ကအခုလိုပြောပါတယ
်အခုလိုအနေထားနဲ့ဆိုရင်လို့ဆိုရတာပဲခင်ဗျာအော်ဖန်စီရတနေ့တနေ့များလာတယ်ကျွန်တော်တို့ခုစီကိုပတင်းပို့တာလည်းနေ့စဉ်နေ့တိုင်းလိုပို့နေကြတယ်ဆိုတော့ပတင်းမပို့နိုင်တဲ့နေရာတွေကလည်းအများကြီးရှိတယ်ဆိုမတိလိုက်ရတဲ့အားတွေရှိတယ်လေလိမ့်ပါနဲ့လည်းချက်တွေနေရ
ဩဂုတ်လ၈ရက်နေ့ကဆလန်ကောပြည်နယ်ကာချမ်းမြို့မှာတရားမဝင်နေထိုင်တဲ့မြန်မာနိုင်ငံသားတွေအယောက်100နီးပါးအစုလိုက်ဖန်စီခံရပါတယ်ဂျာကာလာညီညွတ်ရေးအစိုးရ NUG ရဲ့အလုသမားဝန်ကြီးဌာနကတော့မလေးရှားနိုင်ငံမှာဖမ်းဆီးခံရတဲ့မြန်မာနိုင်ငံသားတွေလွတ်မြောက်ဖို့အတွက်ဆောင်ရွက်ပေးသွားမယ်လို့ထုတ်ပြန်ထားပါတယ
်။ကျွန်တော်ကလည်းကြားရပါတယ်သူကြီးရဲ့ပြည်ထောင်စုတရားကြောင်ဒီလိုကြံရင်းဆောင်ပြီးရဲ့အောင်ကြောင်ရဲ့အကြောင်းရောက်ပြီးတော့လေးလက်ဖောက်ပြီးတော့ပြန်ပုံမဲ့ဆီတင်တယ်လို့ရှိတယ်။ဒီကကျွန်တော်တို့လူပြောတိုက်တာပဲကျွန်တော်တို့စီအောင်တဲ့ဆာမှာကျွန်တော်ကြံရင်းဆောင်ပါကြံရင်းဆောင်ကျွန်တော်တို့ထောင်မကြတော့ဘူးအကြောင်းရောက်မယ်ကျွန်တော်လေးလက်မဲ့ဆီတင်ပြီးတော့ကျွန်တော်တို့မှာပဲပြန်ပါမယ်အခုကျွန်တော်ကြာကြီးနေပြီလား
မလေးရှားနိုင်ငံမှာရှိတဲ့ဖြူစင်မြစ်တာလူမှုကူညီရေးအတင်းကကိုတက်ပြောသွားတာပါ။ထိုင်းမလေးရှားနယ်စပ်ကကလန်တန်းပြည်နယ်မှာမြန်မာနိုင်ငံသားတွေအများဆုံးဖမ်းဆီးခံရတာဖြစ်ပြီးအဲဒီမှာရှိတဲ့အချုပ်ခန်းတွေမှာပဲထိမ့်သိမ်းခံရတာပါ။ဒုတိယအများဆုံးဖမ်းဆီးခံရတဲ့နေရာကတော့ဆက်ယုံအလုံယုံတွေများတဲ့ဂျိုဟိုးပြည်နယ်ဖြစ်ပြီးတတိယကတော့မြို့တော်ကွာလာလမ်ပူအနားတဝိုက်မြို့တွေမှာဖြစ်တယ်လို့မြန်မာအဖွဲ့အစည်းတွေကပြောပါတယ်ခင်ဗျာ
။အခုတခါလဲထိုင်းမလေးရှားနယ်စပ်ထိုင်းမြန်မာနယ်စပ်တွေမှာတရားမဝင်ဝင်ရောက်လာတဲ့မြန်မာနိုင်ငံသားတွေဖမ်းဆီးခံရတဲ့အကြောင်းမအေးမာကသတင်းပေးပို့ထားပါတယ်
။ထိုင်းမြန်မာနယ်စပ်ပြည်နယ်တွေကနေတဆင့်ထိုင်းမလေးနယ်စပ်ထိအလုတ်ကန်ရှာဖွေဖို့လာကြတဲ့မြန်မာတွေဟာအစုလိုက်အပြုံလိုက်ဝင်ရောက်လာနေတာပါ။ဒီအပိုင်းတွင်အထောက်ထားမဲ့မြန်မာ80နီးပါးကိုဖမ်းမိကြောင်းသူတို့နဲ့အတူလူမောင်ခိုပွဲစား9ဦးကိုလည်းဖမ်းမိခဲ့တယ်ဆိုပြီးမြန်မာပြည်သားများအရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပါတယ်။
ထိုင်းတောင်ပိုင်းမလေးရှားနဲ့ထိုင်းနယ်စပ်ဆောင်းခလာပြည်နယ်တဲမှာရှိတဲ့ဗဟပါချန်တခုမှာတရားမဝင်မြန်မာ7ယောက်အဖမ်းခံရပါတယ်။အဲ့ဒါလိုပဲထိုင်းနိုင်ငံမြောက်ပိုင်းတက်စီနယ်ဝမ်းကျောက်မြို့နယ်တွေကကြီးရွာတခုမှာတရားမဝင်မြန်မာ20နဲ့လူပွဲစားတယောက်အဖမ်းခံရပါတယ်။ထိုင်းတောင်ပိုင်းပရာကျော့ခီရီခန်တဲမှာတရားမဝင်မြန်မာ9ဦးနဲ့ထိုင်းပွဲစား2ယောက်တို့အဖမ်းခံရပါတယ်။တစ်ဆက်တည်းမှာပဲထိုင်းနဲ့မော်ဒီနယ်နယ်စပ်ဖြစ်တဲ့ကန်ချနာပူရီပြည်နယ်ထဲမှာတရားမဝင်မြန်မာ23ယောက်နဲ့ပွဲစားတရအဖမ်းခံရပါတယ်။ဒါကြောင့်မလို့စုစုပေါင်းတရားမဝင်မြန်မာ80ခန့်နဲ့လူပွဲစား9ယောက်အဖမ်းခံရပါတယ
်။ဒီလူတွေဟာအော်ဂုတ်လ20ရက်နေ့အထိ3ရက်အတွင်းဖမ်းမိခဲ့တာဖြစ်ပါတယ်။အခုဆိုရင်ထိုင်းနိုင်ငံမှာမြန်မာအပါအဝင်အိနီနာချင်း4နိုင်ငံကအထောက်ထားမဲ့တွေအတွက်ပန်းရောင်ကတ်လို့ခေါ်တဲ့အထောက်ထားလက်မှတ်ပြုလုပ်ပေးနေတဲ့ကာလဖြစ်တာမို့လူပွဲစားတွေကနေဖျားယောင်သွေးဆောင်ပြီးတရားမဝင်မြန်မာတွေကိုလူပုံကူးနေတာဖြစ်တယ်လို့လည်းဦးမိုးကျိုးကပြောပါဗျ။အဲ
ထိုင်းနိုင်ငံမှာဩဂုတ်လ10ရက်နေ့ကနေ15ရက်နေ့ထိထိုင်းဆိုရနေပန်းရောင်ကတ်လို့ခေါ်တဲ့အထောက်ထားတဲ့ပြုလုပ်ပေးဖို့သက်ဆိုင်ရာအလုပ်ရှင်တွေကနေအမည်ချင်းတင်သွင်းကြည့်တဲ့နောက်မှာမြန်မာနိုင်ငံအနေနဲ့ရက်ကလူပွဲစားတွေကနောက်တစ်မျိုးနဲ့ထိုင်းမှာအလုပ်လုပ်ဖို့ဆွေတရားဟောကြတယ်။နိုင်ငံတွေကိုတရားဝင် MO လုပ်ငန်းစဉ်နဲ့သွားရင်ကြားတယ်။တရားဝင်သွားမှသာလျှင်ညံတယ်ဆိုတဲ့ဆွေတရားပဲဖြစ်ပါတယ
်။ကန်ချနာပူရီပြည်နယ်ထဲမှာဖမ်းဆီးခံရတဲ့သူတွေကတော့ပဲခူးမော်လမြိုင်မြို့တော်ဖျားတုပ်စုစားတဲ့နေရာတွေကနေလာကြတာဖြစ်ပြီးသူတို့တွေဟာထိုင်းနိုင်ငံရဲ့အတွင်ပိုင်းဘန်ကောက်စမုတ်ပရာကန်နခွန်ပထုံနွန်ထပူရီပြည်နယ်တွေထဲမှာအလုပ်ရဖို့အတွက်ဘန်ငွေ2000ကနေ3000အထိပေးလာခဲ့ကြသူတွေဖြစ်တယ်လို့ဆိုပါတယ်။ပရာချုခီရီကန်မှာဖမ်းမိသူတွေကတော့ကရင်ပြည်နယ်နဲ့ရခိုင်ပြည်နယ်ကနေလာကြသူတွေဖြစ်ပြီးသူတို့တွေကတော့ထိုင်းနယ်ဇက်ကနေတဆင့်မလေးရှားထိသွားဖို့လာခဲ့ကြသူတွေဖြစ်ပါတယ်။သူတို့တွေဟာလူပွဲစားတောင်းခံတဲ့ငွေကြေးပမာဏရဲ့တဝက်လောက်ကိုသာပေးချေခဲ့ပြီးတတ်မှတ်ထားတဲ့နေရာကိုရောက်မှငွေအကြေပေးဖို့အတွက်သဘောတူလာခဲ့ကြတယ်လို့လည်းဆိုပါတယ်။ထိုင်းနိုင်ငံထဲမှာတော့နေ့စဉ်အထောက်ထားမဲ့တွေကိုဖမ်းဆီးနေပေမဲ့မြန်မာနိုင်ငံမှာနိုင်ငံရေးစီးပွားရေးမတည်ငြိမ်မှုတွေကြောင့်အလုတ်ကန်ရှာဖွေလူတွေဟာနေ့စဉ်နဲ့မျှအစုလိုက်အပြုံလိုက်နေဆက်လန်းတွေကနေဝင်ရောက်လာနေစေဖြစ်ပါတယ်ရှင်
။ VOA American အတန်ရဲ့မနက်ပိုင်းအစီအစဉ်တွေကိုအတန်လွင့်အစီအစဉ်တွေကိုလိုင်းဒိုမီတာ24/40/51နဲ့လိုင်းလံမီတာ190တို့အပြင် VOA Facebook စာမျက်နှာကပါရုပ်သံနဲ့အတူဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံ line ကနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Chat 70B Asia Bin Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင် VOA မြန်မာပိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။
Facebook စာမျက်နှာလိပ်စာက facebook.com/voa.burmese.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူရုမိတ်ဆွေအရောက်လာခဲ့ပါပြီနော
်။ VOA American တန်ကအင်ကာမနခင်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့အချိန်ကြာရောက်လာပါပြီ။အပတ်စဉ်ကဏ္ဍတွေကတော့သတင်းတောက်မှတ်စု၊စီးပွားရေး၊ဘလော့ဂါတွေပြောသမျှတက်တန့်ရောင်သတင်းလွှာတို့ဖြစ်ပါတယ်။စစ်တပ်အာဏာသိမ်းနေတဲ့မြန်မာနိုင်ငံမှာစီးပွားရေးကြက်တဲမှုတွေ၊လုံခြုံရေးနဲ့လက်နက်ကိုင်ပဋိပက္ခတွေကြောင့်နေရေးစားရေးအခက်အခဲတွေပိုများလာပါတယ်စစ်ပွဲကြောင့်ဒုက္ခရောက်သူတွေရှိသလိုစီးပွားရေးပြဿနာတွေကြားမနှဲယုံကန်နေရသူတွေလည်းအများကြီးပါမြန်မာနိုင်ငံကပြည်သူတွေနေစဉ်ဘဝရင်ဆိုင်ဖြတ်သန်းနေရတဲ့အခြေအနေကြောင်းရန်ကုန်ကပေးပို့တဲ့သတင်းတောက်မှတ်စုကိုကိုဇော်ဝင်းလိုင်ပြောပြပါပါ
မနက်ကမစစ်တပ်ကအာဏာသိမ်းထားတာတနည်းခွဲကျော်ကြာလာချိန်မှာတိုက်ပွဲနဲ့နိုင်ငံရေးပဋိပက္ခတွေကြောင့်နိုင်ငံတော်အိုးအိမ်ဆွန့်ခွာခဲ့ကြရသူတိတသမနှစ်တန်းကျော်သွားပြီလို့ UN OCHA ကုလသမဂ္ဂလူသားချင်းစာနာမှုညှိနှိုင်းရေးရုံးကထုတ်ပြန်ထားပါတယ်။အဲ့ဒီထက်မှာပဋိပက္ခတွေလုံခြုံရေးအခြေအနေတွေကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးနေရသူ၈သိန်းခွဲကျော်ပါဝင်တယ်လို့ဖော်ပြပါပါတယ်။အဲ့ဒီလိုဘေးလွတ်ရာထွက်ပြေးခဲ့ကြရသူတွေအနေနဲ့နေရေးစားရေးကျန်းမာရေးပညာရေးအပတ်ပတ်မှာအခက်အခဲတွေနဲ့ကြုံနေကြရပါတယ်။စစ်အာဏာမသိခင်ကတည်းကရှိနေတဲ့ရခိုင်ပြည်နယ်အတွင်းကဒုက္ခသည်စခန်းတွေမှာဆိုရင်လေအခြေခံလိုအပ်ချက်ကအရင်ကတည်းကစာရင်အခုအချိန်မှာပိုများလာနေပါတယ်။ကြောက်တော်မျိုးနယ်ကဒုက္ခသည်3000ကျော်ရှိတဲ့စခန်းတစ်ခုမှာအစိုးရရဲ့လာခြင်းထောက်ပံ့မှုအစီအစဉ်ရောက်မလာတာနာနာကျော်ကြာပြီဖြစ်လို့အခြေခံစားတောက်နိုင်မှုအတွက်ပါအခက်အခဲတွေ့နေရတယ်လို့စစ်ဆောင်စခန်းတာဝန်ခံကပြောပါတယ်။
ဆောင်ဝင်ရကြလို့ရှိရင်တော့ဒီအစိုးရကြီးကလည်းဒီတဘောဘေးစီမံတွေကဟိုဟာဆိုင်ရခထောက်ပံ့မှုကနှစ်လရှိကြပြန်လို့မရောက်သေးဘူးဒီအစိုးရစီအရဖြစ်ဖြစ်ပေါ့နော် NGO စီအရဖြစ်ဖြစ်ပုံမှန်အားဖြင့်လက်ဆိုင်လာနိုင်တော့ကျွန်တော်ကတော့ရခပိုင်းအနေနဲ့တော့ရောက်ရှိရှင်နေပြန်ခိုးကတော့ဒီအဲ့ဒီကရောက်လို့ဟိုဟာဒီဘက်ကရောက်လို့ဒီအစိုးရစီအရမရောက်ဘူးကျွန်တော်ဟိုဟာပေါ့နော်စိတ်ချုံတဲ့အနေနဲ့ဟိုဟာအခက်အခဲတော့အများကြီးရှိတယ်ဒါမှအစိုးရအနေအားဖြင့်တော့ဟိုဟာပုံမှန်ပါနေလာတဲ့ပုံမှန်လေးကိုနော်ရိခါတွေကိုတော့ထောက်ပံ့ပေးပြန်တယ်ခင
်ဗျမြန်မာနိုင်ငံတဝန်းကစစ်ပွဲတွေကြောင့်ဒုက္ခရောက်နေကြတဲ့ပြည်သူတွေအခုလိုအခက်အခဲတွေရင်ဆိုင်နေကြရသလိုမြို့ပြတွေမှာအလုပ်လုပ်နေကြတဲ့ဆက်ယုံလုပ်သမားတွေလည်းသူတို့ရဲ့အခြေခံစားတောက်နေထိုင်ရေးဖူလုံနိုင်ဖို့အတွက်ကိုရုန်းကန်နေကြရပါတယ်မြန်မာကြံ့ငွေတန်ဖိုးကြဆင်းနေပြီးကုန်စည်နှုန်းတွေတက်လာတဲ့အတွက်အခြေခံလုပ်ခလစာရဲ့ဒီနေ့လှုပ်အားက4800ကျပ်ကိုတူပေးဖို့အတွက်ရန်ကုန်ကစက်မှုဇုံ20ကျော်မှအလုပ်လုပ်နေကြတဲ့အထက်ကျုပ်စက်ရုံအလုပ်သမားတွေကတောင်းဆိုခဲ့ကြပါတယ်။အမေရိကန်ဒေါ်လာကိုမြန်မာကျပ်ငွေ1300ကျပ်ရှိတဲ့အချိန်တုန်းကသတ်မှတ်ထားတဲ့အခြေခံလစာဟာအခုအမေရိကန်ဒေါ်လာကိုတရဝင်းစေး2100ကျပ်ဖြစ်လာချိန်မှာလုတ်ခတိုးပေးဖို့တောင်းဆိုလာကြတာဖြစ်ပါတယ်။အလုပ်ဝန်ကပုံများလာပေမဲ့လစာကတော့လွန်ခဲ့တဲ့6နှစ်ကသတ်မှတ်ထားတဲ့အခြေခံလုတ်အားကလစာနဲ့ပဲတွက်ချက်ပေးတယ်လို့မြန်မာပေါင်ချင်းအထက်ကျုပ်ဆက်ယုံအလုတ္တမသမဂဥက္ကဋ္ဌဒေါ်ဖြိုးတီရာဝင်းက VOA ကိုပြောပါတယ
်။ကျွန်တော်တို့တုံးနေတဲ့ဆက်ယုံဆိုရှင်ပေါ့နော်။ဒါမြန်မာပေါင်ချင်းပေါ့။လုံခဲ့တဲ့ target တွေကလည်းအစမကြံပေါ့နော်။အရင်များတယ်၊လုံခဲ့တာတွေလည်းအရင်များတယ်။ပြီးအခုဆိုရှင်ဒေါ်လာသိန်းလည်းတက်နေရတယ်ဖြစ်တယ်။ကျွန်တော်တို့ကုန်သိန်းလုံးတွေလည်းအရင်တက်နေတယ်။ကျွန်တော်တို့မှလုံနေတဲ့လုံခဲ့နေတဲ့ဒီကုန်သိန်းလုံးတွေကဘယ်လိုမှမကြီးရတဲ့အတွက်ကျွန်တော်တို့ကတောင်းဆိုရခြင်းဖြစ်ပါတယ်။
နိုင်ငံရေးမတည်ငြိမ်တဲ့အခြေအနေကိုအခွင့်ကောင်းယူပြီးစက်ရုံအများစုကအလုပ်ရှင်အလုပ်သမားဥပဒေတွေကိုမလိုက်နာကြတော့ဘူးလို့အလုပ်သမားတွေကပြောပါတယ်။အချိန်ဘိုကိုည10နာရီလောက်အထိနေ့တိုင်းဆင်းပေးရပြီးတနင်္ဂနွေနေ့လဲနားရမပေးတဲ့စက်ရုံတွေလည်းရှိနေပါတယ်။အရင်ကလိုအလုပ်ရှင်အလုပ်သမားအငင်းပွားမှုဖြည့်ရှင်းပေးတဲ့ရန်ရည်တွေလည်းမရှိတော့တဲ့အတွက်စက်မှုဆောင်အလုပ်သမားတွေဖိနှိပ်ခံရတဲ့အခြေအနေကပိုပြီးဆိုးဝါးလာတာပါ။အခြေခံလှုပ်သားတွေအပြင်နိုင်ငံသားနဲ့ဆက်ဆက်လုပ်ကိုင်နေတဲ့ကုမ္ပဏီတချို့လည်းလုပ်ငန်းဆက်ပြီးလက်ပတ်နိုင်မှုအခက်တွေ့နေရပါတယ်။ပို့ကုန်သွင်းကုန်လုပ်ငန်းတွေနဲ့အသေးစားအလတ်စားကုမ္ပဏီအတော်များများလုပ်ငန်းရပ်နာကုန်ပြီးလူမွေးစင်းရင်ခံယူတဲ့ကုမ္ပဏီကြီးအများအပြားရှိနေပြီလို့ကုမ္ပဏီအကြံပေးဝန်ဆောင်မှုလုပ်ငန်းတွေရဲ့လုပ်ငန်းရှင်အတိုင်းဝန်က VOA ကိုပြောပါတယ်။အဓိကကတော့ဒေါ်လာကိုတင်းတင်းကြပ်ကြပ်ချုပ်ခိုင်ထားတဲ့ဗဟိုဘဏ်ရဲ့ policy နဲ့သွင်းကုန်တွေကန့်တတာဘဏ်ချင်းငွေတွေပြန်မဆက်နိုင်တာတွေကအဓိကအကြောင်းရင်းဖြစ်တယ်လို့သူတို့ကပြောပါတယ်။ဒီရပိုင်းမှာလုပ်ငန်းကြီးအများအပြားကုမ္ပဏီဖျက်သိမ်းလိုက်ပြီးနောက်ထပ်လုပ်ငန်းတွေပိတ်သိမ်းမဲ့ကုမ္ပဏီတွေလည်းရှိနေတယ်လို့ကုမ္ပဏီအကြံပေးလုပ်ငန်း SEZC ရဲ့ တာဝန်ရှိသူက VOA ကိုပြောပါတယ
်။အားလုံးလည်းတွေ့ပါလိမ့်မယ်နော်။ဒီအပိုင်းမှာဆိုရင်ကုမ္ပဏီတွေကအင်းရှင်နဲ့ဖြစ်သေးတယ်ပေါ့။ဒီမှာဒီကုမ္ပဏီဖြစ်သေးတဲ့အင်းဒီဒီတော်များများလို့ပါတယ်။ညာရည်တွေ့ရတယ်ပေါ့နော်။ဆိုတော့တွေ့ပါလိမ့်မယ်။ဒါတော့ဟိုဖွင့်လို့မရတာနော်။ဟိုပြက်ပြက်လာပြီတော့တော့ညာလာတယ်ပေါ့လေ။နောက်ဆက်တွဲဆက်ဖြစ်နေဟာလည်းရှိပါခင်ဗျ။အဲ့လိုမျိုးဖြစ်တာပေါ့။ဆိုတော့ဒီကဗီမန်းကြီးကဒီကတော့ဖြစ်သွားတဲ့အကြောင်းကတော့ဒီဒီကအားလုံးလည်းသိကြတာပဲ။ဘူကော့ကတော့ဟုတ်ပြီလားဆိုတော့ဒီဒီလားပေါ့ဒီလားရဲ့ဟောလာပေါ်လို့ဒီနောက်တဲ့တွေ့ရဒီမှာဟိုဒီရဟိုဖြတ်ဖို့ဘောဝါကိုဖြတ်လိုက်တာပေါ့ပထမမှာတော့သူဖြတ်ကြည့်အောင်လေအဲသူဖြတ်ကြည့်အောင်လေဟောဒီနောက်ပိုင်းကျတော့ဒီဆက်ဖလောက်ဖြစ်သွားပေါ့အဲ့လိုမျိုးပါဟုတ
်ကုမ္ပဏီဖြတ်သိမ်းလူမွေးစင်းအခံယူတာမှာရဖို့ရှိတဲ့ပေးဖို့ရှိတဲ့စီးရင်တွေကိုလူသိရှင်ကြားသတင်းစာတွေကနေဒီအပိုင်းထဲမှာကြေညာတာတွေလည်းဇက်တိုက်ရှိနေပါတယ်ဗဟိုပိုင်းရဲ့ငွေလဲနှုန်းသတ်မှတ်ချက်ကဒေါ်လာကိုပို့ပြီးရှားပါစေတယ်လို့ပို့ကုန်ရှင်ပြိုင်နိုင်အားကိုထိခိုက်စေပြီးတစ်ချိန်တည်းမှာတွင်းကုန်တွေလည်းပြတ်တောက်လာနိုင်တယ်လို့ကမ္ဘာ့ဘဏ်ကသုံးသပ်ထားပါတယ်ကိုဗစ်ရောဂါနဲ့နိုင်ငံရေးအခြေအနေကြောင့်မြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးဆောင်ရွက်ချက်တွေကနောက်ပြန်လဲနိုင်တဲ့အခြေအနေရှိနေတယ်လို့ကမ္ဘာ့ဘဏ်ကအခုနှစ်ပထမ6လရဲ့မြန်မာစီးပွားရေးအခြေအနေကိုခန့်မှန်းခဲ့ပါတယ်စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကတော့နိုင်ငံတော်အရေးပေါ်အခြေအနေသက်တမ်းတိုးထားတဲ့6လကာလအတွင်းမှာစီးပွားရေးဥမော့အောင်လှုပ်ဆောင်သွားမယ်လို့ပြောထားပါတယ်မြန်မာနိုင်ငံအတွင်းကနိုင်ငံရေးအခြေအနေတွေရဲ့နောက်ဆက်တွဲပြည်တွင်းမှာအလုတ်ကန်ရှာပါပြီးစီးပွားရေးအကျပ်တဲနဲ့ရင်ဆိုင်နေရတာကြောင့်မြန်မာလူငယ်အများစုဟာပြပထွက်ခွာအလုတ်လုတ်ကန်မှုပိုပြီးကြိုးပမ်းလာကြပါတယ်ပြည်တွင်းမှာရက်တိလုတ်ကင်ဖို့လုတ်ခလာစာအဆင်မပြေတဲ့အကြောင်းရင်းကလူငယ်အတော်များများကိုပြပထွက်ခွာဖို့လုံဆော်တယ်လို့ဖြစ်နေတယ်လို့ပြပထွက်ခွာဖို့ပြင်ဆင်နေသူကိုမင်းကပြောပါတယ
်အဓိကကဒီနိုင်ငံကနေနေထပ်ဖို့ပါလို့ပြောကျွန်တော်တို့နိုင်ငံမှာကဆွေးနွေးပြောရင်လူငယ်တွေအတွက်အလုံးလားကစားမရှိဘူးအလုံးလုံးဟိုအခြေခံလားစာဆိုရင်ဒီရန်ကုန်မှာဆိုရင်ဟိုတော့တစ်ရင်းကျော်ကျော်လောက်ရှိရအခုနိုင်ငံကြီးအခြေအနေနဲ့အဲ့ကကူလာတဲ့ရက်ဒီလိုနဲ့လူမအမျိုးသားအဲ့အားကြောင့်နိုင်ငံရောက်ဆိုတဲ့ဒီလိုဖြစ်တာပါဗျာ
။နေမြေမလုံးညုံမှုစီးပွားရေးအကျတဲဝင်ငွေကွာဟမှုနဲ့အလုတ်ကင်ခွင်လန်းနေပါမှုကအဓိကပြဿနာဖြစ်တယ်လို့အလုတ်သမားကြီးရအဖွဲ့အစည်းတွေကပြောကြပါတယ်။မြန်မာနိုင်ငံမှာဆီယနာတင်ပြီးနောက်ပိုင်းလုံခြုံရေးစီးပွားရေးပြဿနာတွေပိုပြီးကြီးမားလာနေပါတယ်။ပြည်သူတွေရဲ့လူအခွင့်အရေးအလုတ်သမားအခွင့်အရေးတွေလည်းပိုပြီးဆုံးရှုံးလာတယ်လို့ပြောကြပါတယ်။စစ်ပွဲတွေကြောင့်အိုအိမ်ပြစ်ဘေးလွရာမှာခိုးလုံနေကြတဲ့သူတွေကနေအခြေခံအလုပ်သမားတွေနိုင်ငံသားနဲ့ဆက်ဆက်လုပ်ကင်နေတဲ့လုပ်ငန်းကြီးတွေအထိအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေကြရတာကိုဒီတစ်ပတ်ရဲ့သတင်းတော်မတ်စုအဖြစ်နဲ့တင်ပြပေးလိုက်ရပါတယ်ခင်ဗျာ
သတင်းတော်မတ်စုကိုကြီးရှုနားဆင်ကြရတာပါအခုဆက်လက်ပြီးတော့ဘရာဇီးနိုင်ငံရဲ့ကော်ဖီထုတ်လုပ်မှုအများစုကပြပတင်ပို့မှုဖြစ်ပါတယ်ဒါပေမဲ့လည်းအထုထုတ်ကော်ဖီတစ်စိမ့်တစ်တွင်နဲ့ပြည်တွင်းဈေးကွက်ကလည်းကြီးထွားနေပါတယ်ရီယိုဒီဂျနေရိုမှာကျင်းပတဲ့ကော်ဖီပွဲတော်ကအကြီးအသေးမြင့်ကော်ဖီဈေးတွေဟာပွဲပြပွဲလာသူတွေအကြမ်းမှာရေပန်းစားနေပါတယ် AB သတင်းဆောင်ပါကိုဒီတစ်ပတ်စီးပွားရေးအစီအစဉ်အဖြစ်မတ်တန်ကြီးထိုက်ကတင်ပြထားပါတယ်
ဘရာဇီးနိုင်ငံဟာကမ္ဘာပေါ်မှာကော်ဖီထုတ်လုပ်မှုအများဆုံးနိုင်ငံဖြစ်ပါတယ်။နိုင်ငံတွင်းမှာရွယ်အစားဆုံးကော်ဖီစိုက်ကွင်းပေါင်း2သိန်းလောက်ရှိတာပါ။ဒီထဲကတစ်ခုကတော့ Guaibel ဖြစ်ပြီး Rio de Janeiro ရဲ့အရှေ့မြောက်ပိုင်း93မိုင်အကွာကဘွန်ဂျာဒင်းမှာရှိတဲ့ကော်ဖီစိုက်ကွင်းဖြစ်ပါတယ်။ကော်ဖီစုခူးတဲ့ရာသီကလည်းကုန်ဆုံးလူဖြစ်နေပါပြီ။ကော်ဖီသီးတွေကိုလှုပ်ခါချပေးခူးဆွတ်တဲ့ဆက်တွေနဲ့အလုပ်လုပ်ကြပါတယ်။ပြီးရင်အရွက်တင်တဲ့ရိုးတွေကိုတခါတည်းရှင်းပါတယ်ပင်မဆောင်အရောက်မှာတော့ခူးဆွတ်ထားတဲ့ကော်ဖီတွေတဲကအထူးတန်းဝင်ကော်ဖီအတွက်တီးတန့်လုပ်ပါတယ်လက်နဲ့ရွေးပြီးအစိမ်းရောင်ကော်ဖီဈေးအလုံးကိုဖဲပါတယ်အယ်လီနိုရာအီသယ်ကကော်ဖီဆိုင်လေသမားတူဖြစ်ပါတယ
် Ele vem para esse terreiro aqui aonde as mulheres
ကော်ဖီဈေးအစိမ်းရွေအလုံးကိုဖဲရှားတဲ့အမျိုးသမီးတွေရှိတဲ့ဒီနေရာကိုယူလာရပါတယ်ကောင်းကောင်းမှဲ့တဲ့ကော်ဖီတွေကိုပဲချက်မာတယ်လို့သူမကပြောခဲ့တာပါ။အာတယ်နဲ့သူမရဲ့ခင်ပွန်းဖြစ်သူတို့က2016ခုနှစ်ကတည်းကအထူးကော်ဖီထုတ်လုပ်နေကြတာဖြစ်ပါတယ်။ကော်ဖီဈေးတွေအချို့တက်ပိုလာစေဖို့အတွက်သူတို့ကတက်တူအိုးကြီးတွေကိုတုံးပြီးအချင်းဖောက်ပါတယ်။ပြီးရင်ကော်ဖီဈေးတွေကိုအရေးမှအချောက်ခံပါတယ်။ကော်ဖီဆိုင်တောင်သူAdel ga akhu lo set bi pyo ba de
São cafés fermentados a fazenda especialista em fazer cafés fermentados
ဒီကော်ဖီကအိုးထဲမှာ6ရက်ရှိနေပါပြီဒီမှာအချောက်ခံတဲ့နေရာမှာအချောက်ခံဖို့အတွက်ယူလာတာပါလို့ဒီမှာကပြောတာပါကော်ဖီစရိကိုကော်ဖီမထုတ်ခင်စိုးထိုင်းစာအပေါ်မှာမူတည်ပြီးအချောက်ခံတဲ့အခင်းပေါ်မှာကော်ဖီစရိကိုစုစုပေါင်းရက်ပေါင်း30ထားပါတယ်ရီယိုဒီဂျနီရိုမှာလူကြိုက်များလာတဲ့ကော်ဖီပွဲတော်ဟာဆိုရင်ကော်ဖီထုတ်လုပ်သူတွေကော်ဖီအရေးကျွမ်းကျင်သူတွေနဲ့ကော်ဖီဆိုင်တွေနောက်လူလူကြားတွေ့ဆုံမှုလည်းဖြစ်ပါတယ်ရီယိုကော်ဖီပွဲတော်ကိုဒီနှစ်မှာအနည်းဆုံး၄ချိန်ကျင်းပပါတယ်ကာလရှည်လာတာနဲ့အမျှကော်ဖီထုတ်လုပ်မှုနဲ့ကော်ဖီစားသုံးမှုကတစတစပြောင်းလဲတိုးတက်လာတာကိုတွေ့မြင်ရပြီးအထူးထုတ်ကော်ဖီလည်းတိုးလာပါတယ်ပက်ထရစ်ပော့စ်ကလက်မှတ်ရကော်ဖီအရေးအသွေးသတ်မှတ်သူဖြစ်ပြီးကော်ဖီအတွက်တစ်ခုချင်းစီကို300ကနေ100အထိအရေးအသွေးသတ်မှတ်နံပါတ်တွေပေးရပါတယ်အထူးတန်းဝင်ကော်ဖီတွေဖြစ်ဖို့ကတော့အ ਨੇ စုံအလွန်ကောင်းအဆင့်အမှတ်80အ ਨੇ စုံရဖို့လိုအပ်ပါတယ်အချင်းဓာတ်ကော်ဖီသားအနံ့အရသာတို့ကအဓိကကြပါတယ်အထူးတန်းဝင်ကော်ဖီအဖြစ်တန်းဝင်လို့သူကော်ဖီထုတ်လုပ်သူတွေအနေနဲ့တော့အဆင့်မြင့်တန်းဝင်ဖို့အတွက်လိုအပ်ချက်တွေကိုလေ့လာကြရပါတယ်လက်မှတ်ရကော်ဖီအရေးအသွေးစစ်ဆေးသူပက်ထရစ်ပော့စ်ကအခုလိုပြောပါတယ်
ဒီလက်ကကော်ဖီထုတ်လုပ်သူတွေထံကိုကူရန်သွားကြည့်ပါလေ။သူတို့ရဲ့ခင်းချင်းကိုစစ်ပါလေ။ထူးတန်းဝင်ကော်ဖီထုတ်ဖို့အတွက်ခြေနေမျိုးရှိတာတွေ့ရစင်တော့ကော်ဖီပင်တွေကိုပန်းစာပွင့်ရင်ကဆက်လို့ကော်ဖီကူးစစ်ခြင်းနဲ့၆ခန်းကြီးအဆုံးထိသူတို့ကိုလမ်းညွှန်ပေးပါလေ
။လက်မှတ်ရကော်ဖီအရေးအသွေးစစ်ဆေးသူပက်ထရစ်ပော့စ်ကကော်ဖီထုတ်လုပ်မှုရဲ့အဓိကဖြစ်တဲ့အရသာပိုင်းကိုအလေးထားဆောင်ရွက်ပါတယ
်။ Pessoal hoje está aprendendo a tomar café.
ဒီကော်ဖီကတရားမလိုပါဘူး။ချိုရက်ထဲကိုလည်းမလိုပါဘူး။ချိုရက်ကပါပြီးသားဖြစ်ပါတယ်။ဒါကြောင့်လဲထုထုကော်ဖီဖြစ်ရအောင်အများကြီးတိုးလာပါတယ်။ပူကောင်းတဲ့ကော်ဖီကိုကြိုက်လာတဲ့လူတွေများလာတဲ့ကြောင့်လဲသိပြီးကျိုးရှိနေပါတယ
်။ကော်ဖီပွဲတော်မှာတော့ဖွင့်နေချကော်ဖီဆိုင်တွေအပြင်အစ်စ်တွေလည်းပါလာပါတယ်။ကော်ဖီကုန်သည်တူဖြစ်တဲ့လန်ဒရိုကိုဒီရိုကအခုလိုပြောပါတယ
်။ Eu tenho observado o aumento da do número de cafeterias.
ကော်ဖီလုပ်ငန်းမှာနှိမ့်ညွှန်ထားတဲ့ဒေသခံစုံဦးတည်ထွင်လုပ်ငန်းရှင်တွေပဲဖြစ်ဖြစ်ဒါမှမဟုတ်လေလုပ်ငန်းကွဲလုပ်သူတွေပဲဖြစ်ဖြစ်ဈေးဝယ်စင်တာကြီးတွေတဝိုက်မှာလမ်းတွေပေါ်မှာနေရာအနှံ့မှာကော်ဖီဆိုင်တွေတိုးလာတာကိုတွေ့ရပါတယ
်ဘာဆိုရတ်စ်တောင်ကော်ဖီကျောင်းကိုတည်ထောင်သူတို့ဖြစ်တဲ့ကာလို့စ်လီမာရဲ့အနုစိတ်လာတဲ့ကော်ဖီလှော်ခြင်းနဲ့ပတ်သက်တဲ့နှီးနှော်ဖလှယ်ပွဲတွေလည်းကော်ဖီပွဲတော်မှာပါဝင်ပါတယ်ရိုးရာနီလန်တွေနဲ့အသားကျနေသူတွေအတွက်စမ်းသစ်တဲ့နီလန်တစ်ခုဖြစ်တဲ့ကော်ဖီလှော်ခြင်းလုပ်ငန်းစဉ်ကိုဒီအဆင့်မြင့်ဆက်တွေကအစအဆုံးထိမ့်ချုပ်လုပ်ကင်နိုင်ပါတယ်။ကော်ဖီစိတွေဟာပြောင်းဘူးပေါက်ပေါက်နဲ့တူတယ်လို့လီမားကပြောပါတယ်။ရေဒန့်ခန်းချောက်သွားတာနဲ့အမျှပေါ်လာတာလို့သူကပြောတာပါ။အထူးသဖြင့်ကော်ဖီတွေကတော့ပုံမှန်အားဖြင့်အညိုပြော့အဆင့်လောက်သာလှော်ပြီးအဆင့်နှိပ်ကော်ဖီတွေကတော့အယောင်ပိုပြီးတော့ရင့်လေရှိပါတယ်။ပါစရာတောင်ကော်ဖီချောင်းကိုတီထောင်သူတို့ဖြစ်တဲ့ကာလော့စ်လီမာကအခုလိုပြောပါတယ
်။ကော်ဖီစပက်ရှယ်လ်စ်ဧလီဗင်ကရက်ဆင်းလုံးမှု
အထူးတန်းဝင်ကော်ဖီတွေကကမ္ဘာတစ်လောမှာပိုပြီးတိုးလာပါတယ်။ဘရာဇီးလ်မှာဆိုရင်တစ်နှစ်ကို30ရာခိုင်နှုန်းလောက်ကိုတိုးလာပါတယ်။ဒါတောင်မှတိတ်ပြီးနည်းနေပါသေးတယ်။လူအများစုကတော့အထူးတန်းဝင်ကော်ဖီတွေအကြောင်းသိပြီးမသိကြသေးပါဘူး။လူတွေကစပြီးတော့တိလာနေပြီးပုံမှန်တောက်နေကြရုံနဲ့နှိုင်းရှင်လာပါတယ်။ဒါကပြန်လည်းမရှိတဲ့တလန်းသွားဖြစ်ပါတယ်လို့ကျွန်တော်အမြဲပြောလို့ရှိပါတယ်။ဒီချိန်တခါတော့အထူးကော်ဖီလုပ်ပြီးဆိုတာနဲ့အစင်လာကော်ဖီဘက်ကိုပြန်လှည့်လို့မရတော့ပါဘူ
း
။ဩဂုတ်လ7ရက်နဲ့14ရက်နေ့မှာထပ်ပြီးကျင်းပမယ့်ရီယိုကော်ဖီပွဲတော်ဟာဆိုရင်ထောင်နဲ့ချီတဲ့ကော်ဖီချစ်သူတွေနဲ့အထူးကော်ဖီဝက်လက်တွေထောင်ချီတက်ရောက်မယ်လို့ခန့်မှန်းထားကြပါတယ်။ဘရာဇီးကော်ဖီလုပ်ငန်းအဖွဲ့ABIC ရဲ့စီးရင်အရာအထူးတန်းဝင်ကော်ဖီအဖြစ်အသိအမှတ်ပြုခံရတဲ့အရေးအတွက်က2022ခုနှစ်မှာ280အထိရောက်ရှိလာပြီးဒီအရေးအတွက်ဟာဆိုရင်2019ခုနှစ်နဲ့နှိုင်းယှဉ်ရင်88ရာခိုင်နှုန်းဒေါ်လာတာဖြစ်ပါတယ်ရှင
်မတ်သိန်ကြီးတိုက်စီစဉ်တင်ဆက်တဲ့စီးပွားရေးအစီအစဉ်ဖြစ်ပါတယ်ဆက်လက်ပြီးကြီးရှုနားဆင်ရမှာကတော့တဖက်ပြောနေသူနှကန်းလောက်တာကြည်ပြီးသူဘာပြောနေတယ်လဲဆိုတာဘာသာပြန်နေရတဲ့အကြအယုံချွတ်တဲ့သူတွေအတွက်ပြောသမျှစကားတွေကိုစာသားအဖြစ်ပြောင်းပေးနိုင်တဲ့ software နဲ့စာသားတွေကိုမျက်စိရှိပေါ်အောင်စာရန်ထိုးပေးနိုင်တဲ့
အေအာမျက်မှန်အကြောင်းမတ်စုမျက်မှန်ကဘလော့ဂါတွေပြောသမှအစီအစဉ်မှာပြောပြထားပါတယ်
ရပါနာမကြသူတွေအကြအယုံချိုးတဲ့တဲ့သူတွေဟာတခြားသူတွေနဲ့စကားဝိုင်းထဲမှာပါဝင်ပြီးအပြန်အလှန်စကားပြောနိုင်မှုစကားပြောနေသူရဲ့နှာခမ်းလှုပ်တာကိုအထူးကအားကိုချီးကြရပါတယ်ဗြိတိန်နိုင်ငံမှာအခြေစိုက်တဲ့ X-ray Glass ဆိုတဲ့ကုမ္ပဏီကအဲ့ဒီအခက်အခဲကိုကျော်လွှမ်းနိုင်အောင်ဉာဏ်ပညာနဲ့ဖန်တီးမှုသစ်ကိုလှုပ်ထားပါတယ်ဓာတ်ရိုက်ကြားနေရတဲ့အတန်ကိုစာသားအဖြစ်ပြောင်းလဲပေးနိုင်တဲ့ software နဲ့ Augmented Reality ဉာဏ်ပညာသုံးမျက်မှတ်ပေါ်မှာပြောနေတဲ့စကားတွေကိုစာတန်းထိုးဖော်ပြပေးနိုင်အောင်လှုပ်ထားပေးတာဖြစ်ပါတယ
် I guess that you're more often than not asking people what did someone say you know
yeah 100% it's about you know the changes that come the part of having here and that
X-ray glass ကုမ္ပဏီကရှိနေပြီးသားဉာဏ်ပညာနှစ်ခုကိုပေါင်းစပ်လိုက်တာပါကွန်ပျူတာနဲ့ဖန်တီးထားတာတွေကို digital ကြားကန်ပေါ်မှာဖော်ပြပေးနိုင်တဲ့ AR ဉာဏ်ပညာနဲ့အတန်ကိုစာသားအဖြစ်နဲ့ပြောင်းလဲပေးတဲ့ဉာဏ်ပညာတို့ကိုအသုံးချပြီးတော့စကားအတန်ကိုစာတန်းထိုးဖော်ပြပေးလိုက်တာဖြစ်ပါတယ်ဒီဉာဏ်ပညာမပေါ်ခင်ကလည်းနားလေသူတချို့ကစကားအတန်တွေကိုစာသားအဖြစ်ပြောင်းလဲပေးတဲ့ mobile app တွေကိုသုံးနေကြတာဖြစ်ပါတယ်ဒါပေမဲ့အခုဉာဏ်ပညာသစ်ကတော့လက်ကင်ဖုန်းကိုတစ်ချိန်လုံးကင်ထားစရာမလိုပဲမျက်စိရှေ့မှာတက်ထားတဲ့မျက်မှန်ထဲမှာစာသားတွေကိုဖတ်နိုင်မှာဖြစ်ပါတယ် X-ray glass ကုမ္ပဏီတည်ထောင်သူကနားလေသွားတဲ့အသက်တရာနီးပါးသူ့အဖိုးကြောင့်ဒီဉာဏ်ပညာကိုဖန်တီးဖို့အကြံရခဲ့တာဖြစ်ပါတယ
် So effectively we're taking that audio stream from the microphone on the glasses we're running it through a piece of transcription software which
မျက်မှန်မှာပါတဲ့ microphone ကနေကြားတဲ့အတန်တွေကိုအတန်ကနေစာသားဖြင့်ပြောင်းပြီးတဲ့ software ကိုသုံးပြီး augmented reality ဉာဏ်ပညာသုံးမျက်မှန်ပေါ်မှာစာတန်းထိုးဖော်ပြပေးတာဖြစ်ပါတယ်။ကားရှိမှန်ပေါ်မှာကိုကားနဲ့ပတ်သက်တဲ့အချက်အလက်တွေကိုပြနိုင်တဲ့ဉာဏ်ပညာနဲ့လုံးဝဆင်တူပါပဲ။ဒီဟာကတော့ကိုမျက်စိရှေ့တက်တဲ့မှာစာတန်းတွေမြင်ရတာမျိုးဖြစ်ပါတယ
်။နားလေသူတွေနားမကြားသူတွေအတွက်တစ်ဖက်လူရဲ့နှာခမ်းကိုကြည့်နေစရာမလိုပဲစကားအပြန်အလှန်ပြောနိုင်တာဘလောက်တောင်မှအဆင်ပြေတယ်ဆိုတာဖော်ပြပြောလို့တော့မရဘူး။လို့ X-ray glass ဉာဏ်ပညာကိုစမ်းသုံးကြည့်ဘူးသူတွေကပြောကြပါတယ
် Thank you Jillian Spencer Powerful it's powerful I can't understate the power and the importance for people who are hard of hearing all over the world
တကယ်ကိုအဆွမ်းရှိပါတယ်ကဘာပေါ်မှာရှိသမျှအကြားအာယုံချွတ်တဲ့သူအားလုံးအတွက်တစ်ဖက်သူဘာပြောနေတယ်လဲဆိုတာသိနိုင်ဖို့သရွနှုတ်ခမ်းလောက်တာကိုလိုက်ကြည့်နေစရာမလိုတော့ဘူးဆိုတဲ့ခံစားချက်ကဘလောက်တောင်အရေးပါတယ်လဲဆိုတာပြောပြဖို့တောင်မလိုပါဘူးသူရဲ့အစွမ်းဘလောက်ထက်တယ်ဆိုတာ short ပြောလို့ကိုမရပါဘူ
းလက်ဟပ်ပြသင်္ကေတနဲ့စကားပြောရသူတွေနှာခမ်းလှုပ်တာကိုအဓိကအာရုံစိုက်ပြီးဘာပြောနေတယ်လဲဆိုတာသိအောင်လုပ်နေရသူတွေအတွက်စကားတွေကိုမျက်စိရှေ့ကဖတ်သားပြင်ပေါ်မှာဖတ်နိုင်တဲ့အတွက်တခြားသူတွေနဲ့အပြန်အလှန်ပါဝင်စွေးနွေးခွင့်ရနိုင်ပြီလို့လည်းပြောကြပါတယ
် To me this technology enables me to be involved it empowers and it resources me to be in the conversation
ကျွန်တော်အတွက်တော့ဒီနည်းပညာကတခြားသူတွေနဲ့စကားဝိုင်းထဲမှာကျွန်တော်ပါဝင်နိုင်ခွင့်ပေးလိုက်တယ်လို့ပြောချင်ပါတယ်။ပုံမှန်အားဖြင့်ကျွန်တော်လိုက်မိလိုက်တဲ့စကားတွေကိုအချိန်နဲ့တပြေးညီစာနဲ့ဖတ်လို့ရသွားပါတယ်။အားလုံးကိုလိုက်ဖတ်လို့မိချင်းမှမိမှာဖြစ်ပေမဲ့ကျွန်တော်အတွက်အချိန်နဲ့တပြေးညီဘာတွေပြောနေကြတယ်ဆိုတာကိုသဘောပေါက်စေနိုင်ပါတယ်။ဒီနည်းပညာကစကားဝိုင်းမှာကျွန်တော်ပါဝင်ခွင့်ရတယ်ဘာတွေပြောနေလဲဆိုတာသိရတော့ဆုံးဖြတ်ချက်ချနိုင်ပါတယ်။
အခုလို AR ဉာဏ်ပညာသုံးမျက်မှန်ပေါ်မှာစကားတွေကိုစာရန်ထိုးဖော်ပြပေးနိုင်အောင်လုပ်ပေးထားတဲ့ဉာဏ်ပညာမှာလိုအပ်ချက်တွေကတော့ရှိပါတယ်။ဥပမာစကားကိုတစ်ချိန်တည်းမှာဝိုင်းလူပြောနေကြတဲ့အခါမျိုးမှာဘယ်သူဘာပြောရဲဆိုတာရောသွားနိုင်တာမျိုးဖြစ်နိုင်တာမို့နောက်ခံတန်တွေတိတ်ပြီးစူညာမနေဖို့လိုပါတယ်။နောက်တစ်ခုကတော့ Android စနစ်သုံး smartphone တွေနဲ့ပဲသုံးလို့ရတာမို့ iPhone ကိုင်သူတွေဆိုရင်အဆင်မပြေပါဘူး။စကားတန်ကိုအချိန်နဲ့တပြေးညီစာသားအဖြစ်ပြောင်းလဲပေးနိုင်မှုဖုန်းထဲမှာအင်မတန်မြန်တဲ့ processor ရှိဖို့လိုသလိုမျက်မှန်နဲ့ smartphone ကိုချိတ်ဆက်နိုင်ဖို့အတွက် display port သုံးလို့ရတဲ့ USB-C port လိုလို့ဖြစ်တယ်လို့ထုတ်လုပ်သူတွေကပြောပါတယ်။တလက်ကိုဒေါ်လာ480ကျော်ပေးရမယ့် X-ray glass မျက်မှန်ကလည်းနိုင်ငံတိုင်းမှာဝယ်လို့မရနိုင်သေးပါဘူး။နောက်ပြီးမျက်မှန်ကြီးကိုတစ်ချိန်လုံးတက်ထားရမှာဖြစ်ပါတယ်။ X-ray glass application ကိုတော့ဖုန်းထဲမှာအခမဲ့ download လုပ်လို့ရပါတယ်။ဒါပေမဲ့သုံးလေးယောက်ဝိုင်းစုပြောနေချိန်ဘသူကဘာပြောနေတယ်လဲဆိုတာခွဲခြားဖော်ပြပေးတဲ့ feature လိုမျိုးသုံးနိုင်ဖို့ဆိုရင်တော့တစ်လကို12ဒေါ်လာကနေ36ဒေါ်လာလောက်နဲ့ညီများတဲ့ sterling ပေါင်း10ပေါင်းကနေပေါင်း30ကျားလှဆင်ကြီးပေးကြရမှာဖြစ်ပါတယ်။အခုလိုသူတို့ဤပညာမှာထောက်ပြစရာတွေရှိတယ်ဆိုတာကို X-ray glass company ကလက်ခံပေမဲ့တဖြည်းဖြည်းပိုကောင်းလာပါလိမ့်မယ်လို့ဆိုပါတယ်။ တို့ကုမ္ပဏီက smart မျက်ကပ်မှန်တွေကိုလည်းတီထွင်နေပါတယ်
I think the real breakthrough will be when we get smart contact lenses. That will be the thing that actually revolutionizes
smart contact lens တွေကိုတီထွင်နိုင်ပြီဆိုရင်တော့တကယ်ကိုအသက်ဆန်းဖြစ်မှာပါတကယ်ကိုဆန်းသစ်တဲ့တီထွင်မှုဖြစ်ပါလိမ့်မယ်ပထမဆုံးအဆန်းတီထွင်ထားတဲ့နမူနာတွေအခုပဲထွက်နေပါတယ်နောက်နှစ်နှစ်သုံးနှစ်လောက်ဆိုဈေးကွက်ထဲရောက်တော့မှာပါအဲ့ဒီချိန်လောက်ကြာရင်အားလုံးက augmented reality ကဘာကြီးထဲမှာဖြစ်နေပါလိမ့်မယ
်အသံတွေကိုစာသားအဖြစ်နဲ့စာတန်းထိုးပြနိုင်တဲ့ x-ray glass ကို2022 September လရဲမှာဈေးကွက်တင်မှာဖြစ်ပါတယ်ဒီမတိုင်ခင်တော့အလက်တရားကိုအကြအာယုံချိုးတဲ့သူတချို့ကိုအစမ်းပေးသုံးခဲ့ပါတယ
် Somebody's wearing a mask it makes it really difficult for a deaf and hard of hearing person because they rely on lip reading
တကယ်လို့တယောက်ယောက်ကနှာခေါင်းစီးတက်ထားတယ်ဆိုရင်ပြောနေတဲ့သူနှာခမ်းကိုဖတ်ပြီးဘာပြောနေတာလဲသိအောင်လုပ်နေရတဲ့နားမကျတဲ့သူတွေအကြအာယုံချိုးတဲ့သူတွေအတွက်တကယ်ကိုခက်ခဲပါတယ်ဒီမျက်မှန်မျိုးကတော့အဲ့ဒီလိုအကြာစီကိုဖယ်ရှားပေးလိုက်ပြီးဘာတွေပြောနေတယ်လဲဆိုတာကိုသိနိုင်တော့တကယ်ကိုထိရောက်ပါတယ်
။အကြာအာရုံချိုးတဲ့သူတွေကြုံတွေ့နေရတဲ့အခက်အခဲကို smart လက်ကင်ဖုန်းရဲ့ AR မျက်မှန်ရဲ့သုံးပြီးတော့ကြော်လွှားနိုင်ရမယ်လို့ X-ray Glass ကုမ္ပဏီကပြောပါတယ်။သူတို့ဖန်တီးထားတဲ့ mobile app ကဘာသာစကားစုံကိုဘာသာပြန်စာတန်းထိုးပေးနိုင်မှာဖြစ်တယ်လို့လည်းပြောပါတယ်ရှင်။ကျွန်မဆူမြန်ပါမှာ
blogger ပြောမြအစီအစဉ်ကိုကြည့်ရှုနားဆင်ကြရတာပါဆက်လက်ပြီးတော့ကြည့်ရှုနားဆင်ရမှာကတော့ကဘာကျော်အောင်မြင်တဲ့ K-pop အမျိုးသမီးဂီတအဖွဲ့ Blackpink ကနှစ်နှစ်အတွင်းပထမအဆုံးအဖြစ်တချင်းအစ်တစ်ပုတ်ထုတ်လုပ်လိုက်တာလူကြိုက်များနေပါတယ်သူတို့ဂီတဗီဒီယိုကိုပထမရက်မှာတင်ကြည့်ရှုသူပေါင်း28သန်းကျော်သွားပါတယ်ဒီလိုထင်ပေါ်ကျော်ကြားသူတွေရဲ့အနုပညာလောကကသတင်းတွေကိုတက်တန်ရောင်သတင်းလွှာအစီအစဉ်မှာမအေးတန်တာကျော်ပြောပြထားပါဗျာ
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရင်ချင်းမှုရေးစည်းမှာခက်ဆားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တန်ရောင်သတင်းမှာပြောပြပေးသွားပါမယ်ကျွန်မအေးတန်တာကျော်ပါတောင်ကိုရီးယားနိုင်ငံကကဘာကျော်တဲ့ K-pop အမျိုးသမီး K-pop အဖွဲ့ Blackpink အဖွဲ့ဟာဩဂုတ်လ16ရက်နေ့တောက်ကြာနေကပဲ Pink Venom ဆိုတဲ့တေးသချင်းအစ်ကိုထုတ်လိုက်ပါတယ်။ဒါဟာအချိန်ကာလနှစ်နှစ်အတွင်းမှာပထမဆုံးထွက်လာတဲ့သချင်းဖြစ်ပြီးတော့ကိုလာကြာသွားမဲ့ဖျော်ဖြေရေးခီးစဉ်မတိုင်ခင်ထွက်လာတာလည်းဖြစ်ပါတယ်။သူတို့ရဲ့နောက်လာမှာအသစ်ထွက်မဲ့တေးတပြရဲ့ခေါင်းစည်းသချင်းဖြစ်ပြီးတော့ Hip-hop သချင်းမျိုးစားဖြစ်ပါတယ်။ဩဂုတ်လ16ရက်နေ့ Green Center ချင်း၄နာရီမှာဒီသချင်းထုတ်လိုက်တာဖြစ်ပြီးတော့ YouTube video စာမျက်နှာပေါ်မှာတော့တချင်းထုတ်လိုက်ပြီးတနားရီအတွင်းမှာသူတို့ video ကိုကြည့်ရှုသူပေါင်း10သန်းကျော်သွားတာပါ Blackpink အဖွဲ့မှာ Jisoo, Jennie, Rosie နဲ့ Lisa ဆိုတဲ့ကောင်မလေး၄ယောက်ပါဝင်ပြီးတော့အဲ့ဒီထက်မှ Lisa ကထိုင်းမလေးဖြစ်ပါတယ်သူတို့အဖွဲ့2016ခုနှစ်မှာအမှုပညာစင်မြင့်မော်ရောက်လာတဲ့ကကဘာကျော်အောင်မြင်မှုတွေရရှိပြီးတော့အနောက်တိုင်းနာမည်ကြီးဆိုလိုတွေဖြစ်တဲ့ Lady Gaga တို့ Cardi B, Dua Lipa ဒီလိုမျိုးအမှုပညာရှင်တွေနဲ့တွေ့ပြီးတော့တချင်းတွေထွက်ပြီးပါပြီသူရဲ့အသစ်ထွက်မဲ့တေးတပြ Bombing ကိုတော့ September 16ရက်နေ့မှာစတင်ဖြန့်ချိမှဖြစ်ပြီးတော့စပြီးတော့ကြိုတင်ရောင်းချပေးတဲ့ပထမသတင်းပတ်မှာလည်းအရေးအတွက်တသန်းခွဲကျော်ရောင်းပြီးသွားပါပြီ။ဒါဟာသူရဲ့ပထမဆုံးတေးတပြရောင်းရတဲ့အရေးအတွက်ထဲနှစ်ဆပုံများတဲ့အရေးအတွက်ပါ။လာမယ့် October မှာတော့ Blackpink အဖွဲ့ကဘာလှည့်ခီးစဉ်ဖျော်ဖြေရေးသွားမှာဖြစ်ပြီးတော့နောက်နှစ်ဇွန်လအထိကဘာမျိုးပေါင်း26မျိုးလူကိုယ်တိုင်လာကြည့်ပရိသတ်ပေါင်းတသန်းခွဲလောက်ကိုဖျော်ဖြေသွားမှာဖြစ်ပါတယ်။ဒီ Blackpink K-pop ဂီတအဖွဲ့ရဲ့အောင်မြင်မှုကိုပြောရမယ်ဆိုတော့သူတို့ရဲ့ Pink Venom ဆိုတဲ့သချင်းထွက်တဲ့အထိမ်းအမှတ်ဖြစ်နေဩဂုတ်လ18ရက်နေ့ကတောင်ကိုရီးယားနိုင်ငံကနာမည်ကျော် Enso Tower MSM မျော်စင်ကိုတန်းရောင်မိထုံခဲ့ပါတယ်။ဂျပန်နိုင်ငံ Tokyo မြို့တော်က Tokyo မျော်စင်နဲ့ထိုင်းနိုင်ငံ Bangkok မြို့တော်က Central World ဈေးရောင်းစင်တာတို့ကိုလည်းဩဂုတ်လ19ရက်နေ့မှာတန်းရောင်မိတွေထုံခဲ့တာပါ။ Blackpink အဖွဲ့အတွက်စီစဉ်တဲ့ Light Up the Pink တိုင်းအောင်မီထွန်းညှိမှုကြော်ညာအတွက်လောက်တာဖြစ်တယ်လို့သူတို့အဖွဲ့ကိုစီစဉ်တဲ့ YG Entertainment အဖွဲ့ကပြောပါတယ်။ Blackpink အဖွဲ့ဝင်မျိုးသမီးလေး၄ယောက်ထဲမှာ၃ယောက်ကကိုရီးယားနိုင်ငံသားတွေဆိုပေမဲ့ထိုင်းလူမျိုးတဦးလည်းပါတာကြောင့် Blackpink ကိုပို့ပြီးတော့ထိုင်းပြည်သက်တွေအထူးအားပေးကြတာဖြစ်ပါတယ်။
พอเรารู้ว่ามันมี project line up มาแล้วเราแบบประเทศไทยเป็น1ใน6ประเทศอย่างเงี้ยเรารู้สึกว่าเราต้องมาพอเราแบบ support สีขาว
ဒီလိုမျိုးပြည်သက်တွေကွန်ပျူတာနိုင်ငံ6နိုင်ငံတွေမှာထိုင်းလည်းပါဝင်နေဆိုတော့အခုလိုလာပြီးတော့သူရဲ့အားပေးမှုကိုပြသတာဖြစ်တယ်လို့ Blackpink ရဲ့ပြည်သက်တွေကပြောပါတယ်။ဂျပန်နိုင်ငံမှာလည်း Blackpink ရဲ့ Pink Venom တချင်းထွက်တဲ့အထိမ်းအမှတ်ကွန်ပျူတာအနေနဲ့ဒ ိုကျိုတာဝါမှာမီးထွန်းညိပြီးတော့အဲ့ကိုသူတို့ရဲ့ပြည်သက်တွေရောက်လာခဲ့ကြပါတယ်။
今は若い子たち大体 K-POP 聴いてるぐらいで。
ဂျပန်ကပြည်သက်ဖြစ်ပါတယ်။သူကဂျပန်ကလူငယ်တွေကကိုရီးယားက K-POP ကိုအရင်နားထောင်ကြတာဂျပန်ကအစိုးရတွေတောင်မလိုက်နိုင်ဘူးလို့ပြောသွားခဲ့တာပါ။လိုက်ပင်ဖွဲ့ရဲ့ Pink Venom တချင်းကကိုရီးယားရိုးရာတချင်းတွေကိုလည်းထည့်သုံးထားပြီးတော့သူတို့ထုတ်လုပ်တဲ့တချင်းတွေမှာငွေကုန်ကြေးကြအများဆုံးတချင်းဖြစ်တယ်လို့ YG Entertainment အဖွဲ့ကပြောပါတယ်။ဒီတချင်းဗီဒီယိုပထမဆုံးထွက်တဲ့ရက်24နာရီအတွင်းမှာတော့စုစုပေါင်းကြီးစုသူ86တန်းကျော်သွားခဲ့ပါတယ်ရှင်။Took my crew to Japan, partied like Kardashians. Took my besties to LA, where the girls like to play. We put our hoodies on in Philly, where we started acting silly. Then we headed out to China, Taylor said that's where we find us. ဒီတက်တဲ့ရောင်းတွင်လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းလောကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
် VOA American သံကအတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုမတ်တန်ကြီးထိုက်ကပြောပြပေးပါမယ်။
ထင်ရှားတဲ့ရုရှားအမျိုးသားရေးဝါဒီရဲ့သမီးဖြစ်သူတေဆုံးခဲ့ရတဲ့ကားဖုံးကွဲမှုဟာယူကရိန်းထောက်လှမ်းရေးဌာနရဲ့လက်ချက်ဖြစ်တယ်လို့ရုရှားရဲ့ထိတ်တန့်တံပြန်ထောက်လှမ်းရေးဌာနကတနင်္လာနေ့မှာပြစ်တင်ပြောဆိုပါတယ်။အလက်ဇန်ဒါဒူဂျင်ရဲ့အသက်29နှစ်အရွယ်သမီးဖြစ်သူဒါရီယာဒူဂျီနာကိုစနေနေ့ညကတပ်ဖြတ်မှုဟာဆိုရင်ယူကရိန်းအထူးတပ်ဖွဲ့တွေရဲ့ဂျန်စီဆောင်ရွက်မှုဖြစ်တယ်လို့ရုရှားပြည်ထောင်စုလုံခြုံရေးဌာန FSB ကပြောဆိုလိုက်တာဖြစ်ပါတယ် FSB ရဲ့ကြေညာချက်မှာတော့ယူကရိန်းနိုင်ငံသားနာတာလီယာဘော့ခာကားဘုံခွဲတိုက်ခတ်မှုလုပ်ခဲ့ပြီးတဲ့နောက်သူမရဲ့ဆယ်နှစ်နှစ်အရွယ်သမီးဖြစ်သူနဲ့အတူရုရှားကနေအက်စတိုးနီးယားကိုထွက်ပြေးသွားတယ်လို့ဆွတ်ဆွဲထားပါတယ်။2015ခုနှစ်အီရန်နျူကလ িয়ার သဘောတူစာချုပ်ပြန်လည်ချဉ်းသုံးရေးရည်ရွယ်တဲ့ဥရောပသမ္မဂ EU ရဲ့အဆိုပြုချက်အပေါ်အီရန်ဘက်ကနောက်ဆုံးအကြောင်းပြန်ထားချက်ကိုအထူးအလေးထားပြန်လည်သုံးသပ်နေကြောင်းအမေရိကန်ပြည်ထောင်စုကပြောဆိုလိုက်ပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟိုက်ဇာဟာရိုဟင်ဂျာဒုက္ခသည်တွေနဲ့တွေ့ဆုံနိုင်ရေးအတွက်တနင်္လာနေ့မှာပဲဘင်္ဂလားဒေ့ရှ်နိုင်ငံကိုဆက်ရောက်သွားပြီဖြစ်ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေနဲ့ဓာတ်ရိုက်တွေ့ဆုံနိုင်ရေးအတွက်ကောက်ဆက်ပဇာကိုတွားရောက်မှာဖြစ်သလိုမြို့တော်ဓာကာမှာအာဏာပိုင်တွေနဲ့လည်းတွေ့ဆုံမှာဖြစ်ကြောင်းကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရစတီဖင်ဒူဂျေရစ်ကတနင်္လာနေ့နယူးယောက်ကုလသမဂ္ဂဌာနချုပ်သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပ
ါ။သတင်းချင်းချုပ်ကိုမတ်တန်ကြီးထိုက်ကပြောပြပေးတာပါ။ဒီမနေ့အစီအစဉ်ထုတ်လွှင့်ရမှုကနန်းလောင်ဖြစ်ပြီးအတန်လွှင့်တဲ့ရုပ်တံအင်ဂျင်နီယာတွေကတော့ Charleston Mock နဲ့ Darren Smith တို့ဖြစ်ကြပါဗျ။ဒီမနေ့ VOA အစီအစဉ်တွေကို line to meter 24 40 51နဲ့ line lat meter 190တို့ကနေထုတ်လွှင့်ပေးတာပါ။သောတာရှင်များနဲ့တကွမြမပြည်သူပြည်သားအလုံးဘေးအန္တရာယ်ကင်းဝေးကြပါစေကြောင်းကျွန်တော်တို့ VOA ဝိုင်းတော်သားအလုံးကဆုတောင်းပေးလိုက်ပါတယ် VOA ကိုနားဆင်အားပေးတဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်ကျွန်တော်ကခင်မောင်ဆိုမင်းပါThis program has come to you from the Voice of America, Washington.